သဒ္ဒဇံသမာတိဆိုင်မှာဥပကဝေနဘောလာတိတော့မဟုတ်ဘူးနော်သဒ္ဒဇံတံသမာတိမဆိုင်မီဥပဇရသမာတိနေမီမှာတဲ့ကဥပကဝေနဝင်လာပြီနော်ဒါကြောင့်ဘုဘေဝါရှိ၌တာလည်းယင်ဘုဘေဝါသဒ္ဒဇံသမာတိဥပဇရခဏဟုခေါ်ဆိုအပ်တော်ရှိ၌တာလည်းသောမနတာဒေါမနတာနံသောမနတာဝေနဟုခေါ်ဆိုအပ်တော်စိတ္တိကဒုက္ခတရားဒေါမနတာဝေဒနာဟုသောသတိတိကဒုက္ခတရားတို့၏အခြင်းကမချုပ်ငြိမ်းရဲသောခြင်းကြောင့်အဒုက္ခမတုကံဒုက္ခလိမရှိဒုက္ခလိမရှိသောဥပကတိပါရိသောတေဥပကတိဖြစ်เสียသောတတိစင်ကြခြင်းရှိသောသရုတ်တံဇာဏံသရုတ်တဇံကိုဥပသံပိဇာပြည့်စုံကရောက်စေ၏ဝိဟရတိနေထိုင်နေထိုင်၍နေပေ၏သရုတ်တဇံသမာတိပြည့်စုံပြီးနေတယ်ဘုမက္ခာဣမက္ခရာခေါ်တဲ့ဇိုင်းကနှစ်ပါးရှိတဲ့သရုတ်တံသမာတိဆိုင်သွားပြီနော်။အာနပါနပရိဘာကနမိတ်ကိုပဲအာယုံယူပြီးတော့တတိယဇံသမာတိဘဝတိဘောင်္ဂတာနိုင်ငံ့အောင်အစဉ်တိုင်းလေ့ကျင့်ပေါ့နော်။ပရမေဇံဒုတိယဇံတတိယဇံအစဉ်တိုင်းတတိယဇံသမာတိကိုဝတိဘောင်္ဂတာနိုင်ငံ့အောင်လေ့ကျင့်ပြီးတဲ့အချိန်ခါမှာတတိယဇံသမာတိရဲ့ဇိုင်းကနှစ်ပါးဖြစ်တဲ့ဒုက္ခနဲ့အိတ္တကတဇိုင်းကနှစ်ပါးကိုပြန်ဆင်းခြင်းကြည့်ရတယ်အဲ့ဒီဇယင်္ဂနှစ်ပါးထဲမှာဒုက္ခချမ်းသာရင်လေစိတ်လှုပ်ရှားမှုတစ်မျိုးကျန်းတန်းတဲ့အမှုရာတစ်မျိုးဖြစ်တယ်။ဒီဒုက္ခဧကကတခေါ်တဲ့ဇယင်္ဂနှစ်ပါးရှိနေတဲ့တတိယဇန်တိဒုတိယဇန်ယန္တုနဲ့လည်းနိကတဲ့ဥပက္ခဧကကတခေါ်တဲ့ဇယင်္ဂနှစ်ပါးနဲ့ပြည့်စုံနေတဲ့သရုပ်တဲ့ဇန်သမာတိလောက်လည်းမငြိမ့်တဲ့ဘူးလို့ဒုတိယတတိယဇန်ကိုအလိုမရှိတဲ့စိတ်ထားဒုတိယဇံကိုလောလတောင့်တတဲ့စိတ်ဓာတ်ဖြင့်ဒီအာနာပါနပရိဘာကနမိတ်သို့မဟုတ်အကျုံကတိုင်းပရိဘာကနမိတ်ပေါ့နော်။ဒုပရိဘာကနမိတ်အာယုံပေါ်၌ဘာဝနာစိတ်ကိုညှိုးဆွံကပ်ပြီးထားလျင်ဒုက္ခပြုတ်သွားမယ်။ဒုက္ခနေရာမှာခံစားမှုမထင်ရှားတဲ့ဥပ္ပခာဤကကရာဝေဒနာလိမ့်မယ်နော်။ဥပ္ပခာဝေဒနာဒုဥပ္ပခာဝေဒနာကဥပ္ပခာတတိပါရိသုတ်တိဥပ္ပခာဒီဖြစ်စေအာတတိဤစင်ကြဲခြင်းရှိသောသဒ္ဒဇံသနသရုတ်တဇံကိုဥပဒံပိစာပြုစုံကရောက်စေရဝိထရတိနိလေဤဥပက္ခာတိပြည့်စေအပ်တဲ့တတိယအချင်းချင်းချင်းရှိတယ်ဆိုတာကဒုချင်းကမတတိကဒီအာနာပါနပရိဘာကနမိတ်တို့လိုကတိုင်းပရိဘာကနမိတ်တို့လိုပရိဘာကနမိတ်အာယုတ္တခုတိအပေါ်၌ကြောက်ပြာကြီးချထားတယ်လို့နိမ့်ရုပ်ပြီးနေတယ်သေဝန်ချင်းမနိဗ္ဗာန်အငြိကြီးတွေကလုံးလုံးဆင်သွားပြီအော်ရှိဇန်ဒီလည်းမသိမှုတော့မဟုတ်ဘူးဒါပြီးနဲ့သင်ပါတယ်နီးတယ်နိဗ္ဗာန်ရန်သူတွေနဲ့အလုံးကြီးကနေတယ်ဒီသရုပ်တာဇန်သမာဓိကြတာတော်တော်လေးဝိပ္ပန်သွားပြီဖြစ်တယ်နော်ကဲဘုရားရှင်ကဗာဠိကုန်းချုပ်လဲဣဒံဘေကဝေဟောသတိအယောသတိဘေကဝေတမ္မာတမ္မာတိဘေကဝေစေတယံတို့အယံဤလင်းမြောသောတမ္မာတိကိုတမ္မာတမ္မာတိတမ္မာတမ္မာတိဟူ၍ဟောသတိခေါ်ဆိုအပ်ပေ၏ဒီလိုဆိုရင်ပေါ့မဂ်ရှင်7ပါးပြည့်စုံရေးအတွက်ဗဒ္ဓမဇ္ဈံသမာဓိဒုတိယဇံသမာဓိတတိယဇံသမာဓိသရုပ်ဇံသမာဓိတွေကိုပြည့်စုံအောင်ထူထောင်ရမလားမထူထောင်ရဘူးလားထူထောင်ရမယ်ဆိုတော့ဒီနည်းစနစ်ကတော့ဘုရားရှင်ကဘုရားတို့သာသနာတော်ဘက်ကစာပေကျမ်းကအယူအဆအယအပြောရင်ပေါ့နော်ဥပ္ပဒ္ဓအနိဒေသအနိလို့လည်းခေါ်ပါတယ်အကောင်းဆုံးသမာဓိတွေကိုပြည့်ရှင်ကရွေးချယ်ပြီးထုတ်ထုတ်ပြီးဟောသွားတာ။နိဒသနာနည်းလို့လည်းခေါ်တယ်။ကောင်းတဲ့သမာဓိကိုညွှန်ပြကြောင်းဖြစ်တဲ့နိဒန်တစ်ခုပဲ။ဥပလက္ခဏာအနိနိဒသနာနည်းလို့ခေါ်ပါတယ်နော်။နောက်တနည်းပြောရင်တော့မိစေဒီပကအနိ။သမာဓိထဲမှာအစဉ်အနိုင်ဆုံးဖြစ်တဲ့ကာမဝဆရသမာဓိကတစ်မျိုးအစဉ်အလေအလတ်ရှိတဲ့ရူပဝဆရသမာဓိကတစ်မျိုးအစဉ်မြင့်နေတဲ့အရူပဝဆရသမာဓိကတစ်မျိုးဆိုပြီးတော့လောကီသမာဓိနေဘက်မှာသမာဓိ၃မျိုးရှိကာမဝဆရသမာဓိရူပဝဆရသမာဓိအရူပဝဆရသမာဓိသမာဓိဘယ်နှမျိုးလဲ၃မျိုးအလေကောင်းဖြစ်တဲ့ရူပဝဆရသမာဓိကိုဘုရားရှင်ကဂင်ပြီးတော့မြှောက်ပြလိုက်တယ်။မွေးရကောင်းကိုခါလည်းကဂင်ပြီးမြှောက်ပြတယ်လို့ အလဲကောင်ဖြစ်တဲ့ရူပါဝသနာတမာတိကိုပြောပြီးပြလိုက်ရင်အစဖြစ်တဲ့အထုထေတို့ရောက်နေတဲ့ဥပ္ပဒရာတမာတိအမိယနေတဲ့ကာမဝသနာတမာတိကိုလည်းသိမ့်ကျုံပြီးရေတွက်ယူရအထက်ဖြစ်တဲ့အဆုံးဖြစ်နေတဲ့အရူပဝသနာတမာတိကိုလည်းသိမ့်ကျုံပြီးရေတွက်ယူရအဲ့ဒီလိုယူရတဲ့နိစ္စနိအခင်ခေါ်တာကိုတော့မိစေဒီပကနီးလို့ခေါ်ပါတယ်ဒါကြောင့်ဝိသုဒ္ဓိမေအထကတံဆရာတော်ကသူ့ရဲ့ဝိသုဒ္ဓိမေအထကတံဒုတိယအတွဲသာမျက်နာ222မှာစိတ်တဝိသုဒ္ဓိနာမကဥပ္ပစာရအထဓမ္မပတ္တိယောဒီလိုဖွင့်ထားတယ်စိတ်တဝိသုဒ္ဓိနာမစိတ်တဝိသုဒ္ဓိမိဒီကသဥပ္ပစာရဥပ္ပစာရဓမ္မတိနိတကဝါသောအထဓမ္မပတ္တိယောရှင်မျိုးကုန်သောဓမ္မပတ္တိယစိတ်တဝိသုဒ္ဓိဆိုတာဘာကိုစိတ်တဝိသုဒ္ဓိခေါ်တယ်လို့မေးရင်ဥပ္ပဇာရတမာတိနှင့်တကဝရှင်မျိုးသောတမာပတ္တိကိုသိတဝိတ္တိတို့ခေါ်တယ်ဆိုပြီးဒီလိုရှင်းတာနော်။ဒါကြောင့်ဦးဇင်းတို့ဆိုရသိတဝိတ္တိဆိုရနဲ့ဝန်တမာတမာတိဆိုရနဲ့အမိသာကွဲတဲ့တရားကိုအဓိပ္ပာယ်ချင်းကတော့အတူတူပဲလို့မှတ်ပါနော်။ဒါတော့အတ္တဂရကြီးများကလည်းလိလဝိသုဒ္ဓိဖြစ်ပြီးတဲ့ယောဂီတရောကောင်းသည်စိတ္တဝိသုဒ္ဓိဖြင့်အောင်ကြောစားပါစိတ္တဝိသုဒ္ဓိဖြစ်ပြီးတဲ့ယောဂီတရောကောင်းသည်ဒိဋ္ဌိဝိသုဒ္ဓိခေါ်တဲ့ယောဂံကုန်သည့်အောင်တသင့်တပြီကြိုးပမ်းပါလို့ဒီလိုညွှန်ပြထားဘုရားရှင်ကလည်းမဂ်ရှင်ရှင်းပါတဲ့မှာမမ္မသမာဓိဆိုတဲ့မဂ်ရှင်တစ်ခုကိုထည်သွင်းပြီးဟောကြားထားဟောကြားထားခြင်းကြောင့်မဂ်ရှင်ရှင်းပါဆုံးရဲ့အတွက်သူယောဂီပုဂ္ဂိုလ်ဒီသမာဓိထူထောင်ရမလားမထူထောင်ရဘူးလားလို့မေးရင်ထူထောင်ရမယ်သမာဓိထူထောင်ဖို့မလိုဘူးဆိုလို့သမာဓိကိုဘယ်ဖယ်လိုက်ရင်မဂ်ရှင်ရှင်းပါပြည့်အောင်မလားမပြည့်တော့ဘူးနော်မဂ်ရှင်ရှင်းပါပြည့်မှတယ်မဂ်ကိုနိဗ္ဗာန်ကရောက်ခုဒီမှာဘုရားရှင်ဟောနေတဲ့မဂ်ကတစ္ဆာနိဒေသအပိုင်းတွေပဲအပိုင်းလဲလို့မေးရင်တော့ဟောရှင်ပိုင်းမာတိပ္ပရဏအတုတ်တန်ဟောခြင်းအခါတည်းကပြောခဲ့ပြီးပါပြီနော်နောက်ပိုင်းညီကုန်းကျော်မှလည်းဒီစကားလေးလာပါလိမ့်မယ်လောကီတိပ္ပရဏမဂ်ကိုရည်ရွယ်ပြီးတော့ဘုရားရှင်ကဟောနေတယ်တရိယမတ္တိယမရမီရှေ့အပ်ဖို့၌ဒီမဂ်ကလောကီမဂ်ကရှင်ပတ်ကိုစုံကြီးအောင်ကျင့်ကြံချက်ကိုပွားများအထုဖို့ရန်အတွက်ရည်ရွယ်တော်မူပြီးတော့ဘုရားရှင်ဒီမာတိပ္ပရဏတုတ်တန်မှာမဏိပဒံကျင့်စဉ်ကိုဟောနေပါတယ်လို့အတိအကျအထေကံများကလည်းဖွင့်ထားတယ်နော်ဒါကြောင့်အရိယမတရားမရမီရှိဖို့မာတဲ့ကမဂ်ကျင့်ရှင်းပါလောကီမဂ်ကျင့်ရှင်းပါနဲ့ပြည့်စုံအောင်ယောဂီတရောကောင်းကြီးကြိုးစားရမလားမကြိုးစားရဘူးလားကြိုးစားရတော့မယ်ကြိုးစားရမယ်အပိုင်းမှာဘုရားရှင်ရဲ့တမ္မာချက်ကတော့သမာဓိမဂ်ကျင့်နဲ့စုံကြီးရဲ့အတွက်သမာဓိတစ်ခုကိုထူထောင်ရအဲ့ဒီသမာဓိထူထောင်တဲ့အပိုင်းမှာကမ္မထာန40သို့မဟုတ်30အချင်းမျိုးပေါ့ဟိုဒီလေးကပြောခဲ့တဲ့အတိုင်းနော်ကမ္မထာန40ရှိတော့ဒီကမ္မထာန40ရက်ကမိမိတို့စိတ်နှိမ့်ချတဲ့ကမ္မထာန်တစ်ခုခုဖြစ်တော့သမာဓိစတင်ပြီးထူထောင်ရမယ်ဒီကမ္မထာန40ရက်မှာတစ်ချက်တစ်ချက်ဘုရားနုဒတိတို့လိုသတုဒ္ဓတို့ဝါဟုထံတို့လိုကမ္မထာန်မျိုးတွေကတော့ဇနီးလိုမစရာအပြင်ဥပဒရာသမာဓိအမိယနေတဲ့သမာဓိကိုတော့ရွှေဆောင်ပေးနိုင်တဲ့စွမ်းအားရှိတဲ့တို့ကမ္မထာအတုပကမ္မထာတို့လိုကာကရတတိလိုခေါ်ဆိုအပ်တဲ့ပရိကုလမနတိကာရကမ္မထာတို့လိုဒီကမ္မထာမျိုးတွေကြတော့ပထမဇန်သမာဓိလောက်ကိုတည်းရက်ဆောင်ပြိနိုင်တယ်ဆိုအားဖြစ်တယ်။တတိယဇေဘတို့လိုကမ္မထာမျိုးတွေကြတော့သမပတ်ရှင်းပါလုံးကိုရက်ဆောင်ပြိနိုင်တယ်ဆိုအားရင်ရှိကြပါတယ်။ဒါကြောင့်ကမ္မထာ40ရဲ့မှာလဲမိမိနှိမ့်ချင်ရကမ္မထာတစ်ခုခုကိုပွားများရဥပ္ပဒရကမ္မထံကိုကျင့်ရင်ဥပ္ပဒရသမာဓိကိုရောက်ဆောင်ပေးနိုင်တဲ့ဇောအရှိတဲ့ဥပ္ပဒရကမ္မထံကိုပွားလုံးကပွားနိုင်တယ်။ဗဒမဇန်သမာဓိကိုရောက်ဆောင်ပေးနိုင်တဲ့ကမ္မထံလေးကိုပွားလုံးကလည်းပွားနိုင်တယ်။သမာဘရှိပါကိုရောက်ဆောင်ပေးနိုင်တဲ့ဇောအရှိတဲ့ကတိုင်းတို့လိုကမ္မထံမျိုးကိုပွားလုံးကလည်းပွားနိုင်တယ်။အာနာပါနတို့လိုသရုပ်တဇန်သမာဓိစိတ်အောင်ရောက်ဆောင်ပေးနိုင်တဲ့ဇောအရှိတဲ့ကမ္မထံမျိုးကိုပွားလုံးကလည်းပါနေပါလေမိမိတို့နှိမ့်ချတဲ့ကမ္မထံဖြင့်ရွေးချယ်ပြီးသမာဓိထူထောင်ဖို့လိုပါတယ်။သမာဓိထူထောင်ဖို့မလိုဘူးလို့ရှင်းဆုံးပြပြီးတော့တအားကုန်ပြီးအော်နေပြန်မယ်ဆိုရင်တော့မဂ်ရှင်ရှင်းပါတော့မပြေတော့ဘူး။ဘုရားရှင်ကမဂ်ရှင်ရှင်းပါဆုံးရမယ်လို့ဟောတယ်။ မမာတိဒုရမမလိုဘူးဆိုတော့မဲ့ကျင်ရှင်ပတ်သုံးအောင်မကျင့်နဲ့လို့ပြောတာနဲ့အဓိပ္ပာယ်ကျင့်တော့ပြူသွားတယ်။သို့သောခေတ်ကတော့ဘာပြောလဲ။ယုဂနတ္တနီသမာတိကိုမိသထူထောင်နေဖို့မလိုဘူး။ဝိပဿနာနဲ့သမာတိကိုရှင်ပြတ်ပြီးသွားတဲ့စနစ်ကိုယုဂနတ္တနီခေါ်တယ်ဆိုပြီးတော့အဲဒီလွတ်တွင်ပြောပြီးတော့သမာတိကိုတိကမထူထောင်ပဲဝိပဿနာကိုတက်ရိုက်သွားတယ်ဆိုပြီးသင်ပေးကြတာ။သို့တော်လဲဒီယုဂနတ္တသုတ်တံဆိုတာကဒီလောကဟောခဲ့ပြီးပါပြီနော်အရှင်သာရိအရှင်အာနန္ဒကိုရောမြတ်ဟောကြားထားတော်မူတဲ့သုတ်တံတစ်ခုဖြစ်ပါတယ်အင်္ဂုတ္တပါဠိတော်မှာလည်းရှိပါတယ်ပထမဇံကိုဝင်စားတယ်ပထမဇံဖတ်ထားပြီးပထမဇံနဲ့တရားဒီကိုနိစ္စဒုက္ခအနတ္တလက္ခဏာရေးသုတ်တံတင်းချုပ်ပထမဇံကိုဝင်စားတာကသမာဓိပထမဇံနဲ့တရားဒီကိုနိစ္စဒုက္ခအနတ္တလက္ခဏာရေးသုတ်တံတင်းပြီးတော့ဝိပဿနာရှုနေတာကဝိပဿနာအဲဒီလိုသမထနဲ့ဝိပဿနာစုံတွဲပြီးတော့ရှုပွားတဲ့စနစ်ကိုသာလင်ယုဂနတ္တနည်းလို့ခေါ်တယ်။ဘာဇံမမြတ်တဲ့ပုဂ္ဂိုလ်တွေဒီယုဂနတ္တနည်းသုံးလို့ရမလား။မရပါဘူးနော်။ဒါကြောင့်ခုံးရတလွဲရှာရတခြားမဖြစ်ဖို့တော့လိုအပ်တယ်။သမောတော်ဘုရားရဲ့ဉာဏ်လုံးနဲ့သုံးမယ်ဆိုရင်တပိတ်ကွယ်ကိုကြည့်ဖို့ကိုကြည့်မဖြစ်ဖို့တော့ကြိုးစားရအောင်။တပိတ်လည်းကိုယ်နဲ့ကိုယ်နဲ့ကြည်တယ်ဘာမှလည်းအကျိုးမရှိဘူးဆိုတော့ဆံမအောင်မလားမဟာမူနော်ဒါကြောင့်ဘုရားရှင်ကတော့သမာဓိထူတော်မှုဟောတာပါနော်သမာဓိထူတော်မှုဟောတဲ့ကမ္မထန်၄၀ဒီဘုရားဟောဟုတ်တယ်မဟုတ်ဘူးလားလို့မင်းရင်တကယ်ကြီးဒီဒုမာကြီးတွေဘယ်လိုဖြေကြမလဲဟုတ်ပါတယ်ဟုတ်တယ်ဆိုရင်ဘုရားရှင်ကကျင့်ဖို့ဟောတဲ့အတွက်သာသနာတွင်တရားလားသာသနာ့ဘတရားလားလို့မင်းရင်ကိုဘယ်လိုဖြေမလဲသာသနာတွင်တရားပါသီလကျင့်ခြင်းသမာဓိကျင့်ခြင်းဝိညာဉ်ကျင့်ခြင်းဆိုတာဒီဘုရားဟောတဲ့တရားတွေပါသမာဓိသီလနဲ့ဝိညာဉ်ကျင့်ခြင်းဒါလည်းသာသနာ့တရားဒီသမာဓိကျင့်ခြင်းကသာသနာ့တရားမဟုတ်ဘူးလို့ဂုံးပြီးအော်နေပြင်မယ်ဆိုရင်တော့မိမိတို့အတွက်မဲ့ခြင်းဖြစ်ပါမဆုံးတော့ဘူးမဲ့ခြင်းဖြစ်ပါမဆုံးတော့ဘာဖြစ်မလဲဘုရားဟောတဲ့ယုံ nant ဘယ်လိုမှမသိနိုင်ဘာဖြစ်လို့လဲသင်္ကြဝိသုဒ္ဓိဖြစ်မှအဋ္ဌိဝိသုဒ္ဓိသက္ခံဆိုတာကအခုလို့ရတယ်။သင်္ကြဝိသုဒ္ဓိဖြစ်လို့မမာတိရှိတဲ့ပုဂ္ဂိုလ်သာသင်္ကြဒိဋ္ဌိဝိသုဒ္ဓိအမိယနေတဲ့ဉာဏ်အမြင်နဲ့ပေါ်မဲ့ယုံနာကိုပိုင်းခြားသိတဲ့ဉာဏ်နဲ့ပေါ်မဲ့ယုံနာကိုပိုင်းခြားသိတဲ့ဉာဏ်အမြင်ကိုရရှိနိုင်မှဖြစ်ပါတယ်နော်။ဘုရားရှင်ကိုယ်တော်ရင်ကလည်းဒီပုံစံအတိုင်းပဲဟောတယ်ခဏခဏပြောနေတယ်နော်။မမတိဘိခဝေဘဝေထသမာဓိတောဘိခွေဘိခုယထဗုဒ္ဓံပသနာတိစသဖြင့်ဘုရားဟောနေတယ်။သမာဓိသူတော်မှာသမာဓိရှိမှဟုတ်တိုင်းမှန်စွာသိတဲ့ယထဗုဒ္ဓဉာဏ်အမြင်ဒီပေါ်မယ်။ဗာရိသိမယ်ခန္ဓာငါးပါးတိမယ်အကြောင်းတရားအကျိုးတရားတိမယ်။အကြောင်းတရားနေတဲ့ဘခန္ဓာငါးပါးတို့ရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာတိမယ်။တဏှာဖြင့်သစ္စာ၄ပါးတိ။အဲဒီသစ္စာ၄ပါးတိဟုတ်တိုင်းမှန်စွာသိရင်အဲ့တော့ဘုရားရှင်ကသမာဓိသူတော်မှာဆိုပြီးသစ္စာတန်ရောက်သမာဓိသုတ်တံမှလည်းဘုရားအတိအကျမြင်ကြနေပါနော်။ဒါကြောင့်မဲ့ခင်ရှင်ပါစုံကြီးအတွက်ကတော့သမာဓိတစ်ခုကိုသူတော်ရတယ်နော်။ဒီဓမ္မဥစ္စာတိအဲ့ဒီလိုသမာဓိသူတော်မှမဲ့ခင်ရှင်ပါဖြစ်တယ်။အဲ့ဒီမဲ့ခင်ရှင်ပါကိုဘုရားရှင်ကဘာလို့ခေါ်လဲ။ဒီဓမ္မဥစ္စာတိဘိက္ခဝေဒုက္ခနိရောဓဂါမိနိပฏิပဒါအရိယသစ္စာဘိက္ခဝေစိတ္တယံတို့ဤတံဤရှင်မျိုးသောမခင်တရားကိုဒုက္ခនិရောဓဂាមីនិပฏิပဒါအရိယသစ္စာဒုက္ခအချုပ်ရာនិဗ္ဗာန်သို့ရောက်ကြခြင်းဖြင့်ဟုခေါ်သောအတ္တမကအရိယသစ္စာတရားဟုယောသတိခေါ်သောအပေ၏ဒုက္ခအချုပ်ရာនិဗ္ဗာန်သို့ရောက်ကြခြင်းဖြင့်ခေါ်သောအတ္တမကအရိယသစ္စာတရားပဲဘယ်နှပါးရှိလဲရှင်းပါနော်ကဲအဲ့ဒီရှင်းပါဟောပြီးတော့ဒေသနာတော်ကိုနည်းနည်းလေးဤကုန်းကြောင့်အနည်းနဲ့ဆက်ပြီးနည်းနည်းနာကြည့်ကြအောင်။ဒါအဲ့ဒီဒုက္ခသစ္စာသိပြီးပြီ။သမုဒယသစ္စာသိပြီးပြီ။နိရောဓသစ္စာလောကီနိရောဓသစ္စာဘာလဲလဲ။အဲ့ဒီဒုက္ခသစ္စာတရားသမုဒယသစ္စာတရားတို့ရဲ့ခြေဘင်းကဖြစ်ပြီးပြည့်တဲ့သဘော။နောက်ဘင်းခဏမစက်တဲ့တဲ့အဖြစ်ကိုမကြည့်တော့ပဲ။အပြည့်တဲ့တဲ့ကိုကြည့်နေတဲ့ခဏိကနိရောဓသဘော။အဲ့ဒီခဏိကနိရောဓသစ္စာလည်းသိပြီ။ရှုနေတဲ့ဉာဏ်လို့ခေါ်ဆိုအပ်တဲ့ဝိပဿနာဉာဏ်ဥဆောင်နေတဲ့မဟာကုသမနောဓာရိကဇောဝိတိစိတ်အစဉ်စိတ်စရိတိရှုတဲ့ဉာဏ်ဥဆောင်နေတာဘယ်နှလုံးရှိလဲ34လုံးဉာဏ်တော်အဖြစ်ရှိအဲ့ဒီ34လုံးနဲ့မှလောကီမဂ်ကင်တရားကို၅ပါးပါပါတယ် ဒီဘက်ကယူတင်ဆောက်တည်ထားတဲ့မဂ်ရှင်တည်းတတိလမဂ်ရှင်သုံးပါးနဲ့ပေါင်းလိုက်တော့ဒီဘက်ကယူတင်ဆောက်တည်ထားတဲ့မဂ်ရှင်တည်းတတိလမဂ်ရှင်သုံးပါးနဲ့ပေါင်းလိုက်တော့မဂ်ရှင်7ပါးဖြစ်တယ်နော်ရှုနေတဲ့ဉာဏ်ထဲမှာသမ္မာဒိဋ္ဌိအနိယနိတဲ့ပြင်းပြင်းထန်ထန်လေးပါတယ်ဓမ္မသင်္ကပ္ပအနိယတဲ့ဝိတ္တစေတသိက်လေးပါတယ်ဓမ္မဝါယမအနိယနိတဲ့ဝိရိယစေတသိက်လေးပါတယ်နာမတတိအမိယနေတဲ့တတိစေတသိက်လေးပါတယ်နာမသမာဓိအမိယတဲ့ဧကဂတ္တစေတသိက်လေးပါနေတယ်ပေါင်းလိုက်တော့ရှုတဲ့ဉာဏ်နဲ့မှဉာဏ်နဲ့ရှင်းတွဲပြီးတော့မဂ်ရဲ့တရားကိုကငါးပါးကျွတင်းဆောက်တင်ထားတဲ့သီလမဂ်ရှင်က၃ပါးပေါင်းလိုက်တော့မဂ်ရှင်၈ပါးအဲဒီမဂ်ရှင်၈ပါးကမဂ်ကအရိယသစ္စာတရားပေါင်းလိုက်တော့သစ္စာ၄ပါးသိသွားပြီအဲ့ဒီသစ္စာ၄ပါးကိုသိပြီတဲ့ယောဂီသူတော်ကောင်းကြီးရှင်းသင့်သက်ပြီးလုံလောက်ခွင့်ဘာလို့ရမလဲဣတိဣဇဒံဝါဓမေတုဓမ္မနုပတိဝိဟရတိဘိဓဝါဓမေတုဓမ္မနုပတိဝိဟရတိဣဇဒဘိဓဝါဓမေတုဓမ္မနုပတိဝိဟရတိဣတိဤသို့လျှင်ဣဇဒံဝါဓမေတုဣဇဒဖြစ်တဲ့ဓမ္မသဘောတရားတို့၌မူလေးဓမ္မနုပါတိဓမ္မသဘောတရားဟောဖန်မှန်တတ်တရှိလေရှိသည်ဖြစ်၍ဝိသရတိနေလေဤမဟိတာဝါဓမ္မေတုဘိဓာဖြစ်တဲ့ဓမ္မသဘောတရားတို့၌မူလီဓမ္မနုပါတိဓမ္မသဘောတရားဟောဖန်မှန်တတ်တရှိလေရှိသည်ဖြစ်၍ဝိသရတိနေလေဤဣဇ္ဇဒဘိဓာဝါဓမ္မေတုဣဇ္ဇဒဘိဓာဖြစ်တဲ့ဓမ္မသဘောတရားတို့၌မူလီဓမ္မနုပါတိဓမ္မသဘောတရားဟောဖန်မှန်တတ်တရှိလေရှိသည်ဖြစ်၍ဝိသရတိနေလေဤဘာဓမ္မအနေနဲ့လို့မြင်တော့သစ္စာ၄ပါးသစ္စာဓမ္မသစ္စာ၄ပါးဟုတ်တိုင်းမှန်သတိအောင်ကျူးစားပါဗိဓမ္မလည်းသစ္စာ၄ပါးဟုတ်တိုင်းမှန်သတိအောင်ကျူးစားပါလို့ဒီလိုပြန်ကြားပြီးတော့မှနောက်တစ်ဆင့်ပြန်ပြီးဘုရားဗာညံပြပြန်လေသမုဒယဓမ္မနုပါတိဝါဓမ္မေတုဝိဟရတိဝေယဓမ္မနုပါတိဝါဓမ္မေတုဝိဟရတိသမုဒယဝေယဓမ္မနုပါတိဝါဓမ္မေတုဝိဟရတိဓမ္မေတုသစ္စာလေးပါဟုခေါ်ဆိုအပ်တဲ့ဓမ္မသဘောတရားတို့၌သမုဒယဓမ္မနုပါတိဝါဖြင့်ကြောင်းသောဘောနှင့်ဖြင့်ချင်းသဘောကိုအဖန်ကအထက်တာရှိတဲ့ရှိသည့်ဖြစ်၍မူလီဥစ္စရတိနေလေ၏ဓမ္မေတုသစ္စာလေးပါဟုခေါ်ဆိုအပ်တဲ့ဓမ္မသဘောတရားတို့၌ဝရဓမ္မနုပါတိဝါခြုံကြောင်းသောဘောနှင့်ခြုံချင်းသဘောကိုအဖန်ကအထက်တာရှိတဲ့ရှိသည့်ဖြစ်၍မူလီဥစ္စရတိနေလေ၏ဓမ္မေတုသစ္စာလေးပါဟုခေါ်ဆိုအပ်တဲ့ဓမ္မသဘောတရားတို့၌သမုဒယဝရဓမ္မနုပါတိဝါဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသဘောချုပ်ကြောင်းသောဘောနှင့်ချုပ်ခြင်းသဘောကိုအဖန်မှန်အထက်တည်းသူလည်းရှိသည်ဖြစ်၍မုန်နိဝိဟရတိနေလေ၏ဒီဘိင်္ဂရအတုတ္တပြည့်ခြင်းကဥရိယပြည့်ညာအပြည့်ရှုဘောဘိင်္ဂကိုယူညွှန်းထားပါနော်အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏အဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏ဒနာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဥပဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်သင်္ကာရဖြစ်ခြင်းကြောင့်ယုတ်ဖြစ်ကံဖြစ်ခြင်းကြောင့်ယုတ်ဖြစ်တမဇယုတ်တဤဖြစ်ခြင်းသဘောသတိဖြင့်အဖြစ်တည်းရှုနည်းဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်ဤဒနာချုပ်ခြင်းကြောင့်ယုတ်ချုပ်ဤဥပဒံချုပ်ခြင်းကြောင့်ယုတ်ချုပ်ဤသင်္ကာရချုပ်ခြင်းကြောင့်ယုတ်ချုပ်ဤကံချုပ်ခြင်းကြောင့်ယုတ်ချုပ်ဤတမဇယုတ်တဤချုပ်ခြင်းသဘောအဖြစ်တည်းရှုနည်းဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်၏အဝိဇ္ဇာချုပ်ခြင်းကြောင့်ယုတ်ချုပ်၏အဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စယုတ်လည်းဖြစ်ဖြစ်အနိစ္စသတိဖြင့်ဖြစ်ချုပ်ရှုနည်းအဲ့ဒီနည်းစနစ်၃ခုကိုအထူးသဖြင့်ဖျားရှင်ရည်ညွှန်းထားပါတယ်နော်အဲ့ဒီအစဉ်ကဥရိယပြညာအကျေစုဘကအောင်မြင်တဲ့အခါမှာရှင်းတဲ့ဖြင့်တက်ပြီးသူယောဂီတို့ကောင်းကဘာလုပ်ရမလဲအာတိဓမ္မဒီဝပဏ္ဍတာတတိပိစုပါတိတဟောတိယဝတိဝဉာဏမတ္တယပတိတတိမတ္တယအန္တတောယောဂဝါသရာပုဂ္ဂိုလ်ရဲ့အတိညာ၌ဓမ္မဝါဓမ္မသဘောတရားတို့ဒီသလေအတိရှိပေ၏ဤဤသောတတိတတိတိပိစုပါတိတံရှိရှိဒီနေသည်ဟောတိဖြစ်၏သာတတိထောတတိတိယောဝဒေဝဉာဏမတ္တယဝိပဒဉာဏအစဉ်ဖြင့်ဒုဗ္ဗညာလုံမှာသာလျှင်ယောဝဒေဝပတိတတိမတ္တယဝိပဒဉာဏနှင့်ရှင်တလျက်ရှိသောတတိဤအစဉ်ဖြင့်ဒုဗ္ဗညာလုံမှာသာလျှင်ဟောတိဖြစ်၏အပြည့်နေတဲ့ကုသိုလ်နော်သစ္စာလေးပါအမိရနေတဲ့လောကီသစ္စာလေးပါတရားဘုသစ္စာလေးပါတရားတွေကခုနကရှုတဲ့ဉာဏ်ကမဂ္ဂသစ္စာတရားနော်အဲ့ဒီသစ္စာလေးပါအကျုံးဝင်နေတဲ့ဒီဒုက္ခသစ္စာတရားသမုဒယသစ္စာတရားတွေကခန္ဓာမဲ့ဆက်တက်တက်ပြုတ်ပြည့်နေတဲ့ ဆုံးပြနေတဲ့ခဏိကနိရောဓသဘောကိုမြင်အောင်ကြည့်ပြီးတော့အိစ္ဆဒုက္ခအနတ္တလက္ခဏာယုံသံတင်းပြီးသူနည်းနည်းရှုတယ်။ရှုနေတဲ့ဝိပဿနာဉာဏ်ရဲ့အပြည့်ကိုလည်းလက္ခဏာယုံသံတလက်စီတင်းပြီးသူနည်းနည်းဝိပဿနာရှုတယ်။အဲဒီလိုရှုနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမသစ္စာ၄ပါးလို့ခေါ်ဆိုအပ်တဲ့ဓမ္မသဘောတည်းပဲလောကမှာရှိပါလား။ဘုဓမ္မသဘောတရားရဲ့အပြင်ဘက်မှာအဇိုင်းအခက်အသေးဝတ္ထုဒရသဝိကခေါ်တဲ့တဏ္ဍန္တရပုဂ္ဂိုလ်တ attva ဆိုတာလုံးလုံးမရှိဘူးဆိုတဲ့ဒီအဋ္ဌဉာဏ်ရှင်းရှင်းကြီးပေါ်တယ်။ဘာပြောလို့လဲဆိုတော့ဒီသင်္ကမ္မသဝိကခေါ်တဲ့တဏ္ဍန္တရကသို့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍမအိစ္ဆဒဗိဒ္ဓထဌာနတို့၌အသေးဆုံးတဏ္ဍန္တရဒီယုဂလအမုံပဲဖြစ်ပါတယ်။အဲဒီယုဂလအမုံလေးတွေကိုမြင်နေရကနေပြီးတော့ဒီယုဂလအမုံကုန်တော့မမြင်တော့ဘဲယုတ်ပရမသဘောတည်းစိုက်သွားတယ်။နံတုံးနံငယ်ဒီကိုလည်းအတုံးလိုက်ထည့်လိုက်ပြီးမမြင်တော့ပဲဇလုံးစီဇလုံးစီညာနဲ့ခွဲခြားသိကြပြီးမြင်နေတဲ့အတွက်ပရမတ်နယ်ကိုခြေဆောင်ပြစ်ပြီးတော့အမြင်တော့ဝင်နေပြီရှင်ပိုင်းညာနေမှာတော့ရှုလိုက်နှိမ့်တဲ့ယုတ်ကလဒီမှာတက်ခွဲလို့ရတော့လဲမရှုလိုက်နှိမ့်တဲ့ယုတ်ကလအကျိုးဝယ်လဲရှိကြတယ်ဘုရင်မင်းကညာမဲရောက်လာပြီဆိုလို့ရှိရင်တော့မရှုလိုက်နှိမ့်တဲ့ယုတ်ကလအမှုံရလို့မတွေ့တော့ပဲယုတ်ပရမတ်သဘောတက်တဲ့နံပရမတ်သဘောတက်တဲ့ပဲညာအမြင်ဆိုင်နေပြီနော်အဲ့ဒီဉာဏ်ကိုရည်ကြအောင်ကြိုးစားလိုက်တဲ့အချိန်ခါမှာသောဝိပဿနာဉာဏ်တို့ရဲ့အဆုံးနဲ့မဲ့ဉာဏ်ဒီအချင်းချင်းပေါ်လာမယ်ဘုံဉာဏ်ဒီအချင်းချင်းပေါ်လာမယ်သို့မဲ့ဉာဏ်ဘုံဉာဏ်တို့ကဆညာဆညာပြည်နေတာဒီကိုအကျွတ်မဲ့ပယ်တတ်လိုက်တဲ့အခါဘာဖြစ်လာမလဲအနိတိတောသဝိဟရတိနာသခင်စီလောကေဥပတိယတိအနိတိတောသတနာမနာတိတိတို့ဖြင့်မိတ္တမူမရှိသည်ဖြစ်ပေမို့လင်းဝိဟရတိနေနိုင်၏ဒီစီလောကေယောဝေရဏတင်ညာသင်္ခါရဝိညာဉ်ဟုခေါ်ဆိုအပ်တဲ့ဥပါဒံနဲ့ခန္ဓာ၅ပါးတိဟုသောတစုံတစ်ခုသောလောက၌နတ်သာဥပါဒိယတိငါငါဥစ္စာဟူ၍ဆွေယူဖို့မရှိတော့ဘေးအစွဲဒီအလုံးပြုတ်သွားပြီယောဝေရဏတင်ညာသင်္ခါရဝိညာဉ်လို့ခေါ်ဆိုအပ်တဲ့30တဘုံအတွင်းမှာတည်တည်နေတဲ့ဥပါဒံနဲ့ခန္ဓာ၅ပါးဆိုတဲ့လောကမှာငါပဲငါဟာပဲငါရဲ့အတ္တပဲလို့ဒီလိုစွဲယူကြတယ်လှမ်းပြီးရှာဖွေကြည့်လိုက်တဲ့တခုမှမရှိတော့ဘူးအလုံးဒီအိဋ္ဌတရားတော်မှန်တယ်အလုံးဒီဒုက္ခတရားတော်မှန်တယ်အလုံးဒီအနတ္တတရားတော်မှန်တယ်ဆိုပြီးတော့ဒုယဟန္တာအရှင်မြတ်ဒီ24နာရီကာလဘလုံးတတတဝိဟာရအနေအဖြင့်အမြဲတမ်းနေထိုင်နေနေနိစ္စဒုက္ခအတ္တဆိုတဲ့နေပင်မှာဘယ်တော့မှမနေတော့ဘူးသာယဟန္တာအရှင်မြတ်တို့ရဲ့အတ္တဝိဟာရလို့ခေါ်ဆိုအပ်တဲ့အမြဲတမ်းနေထိုင်ရနေပင်ကိုဖျက်ခြင်းအရှင်ကြောင့်ပြလိုက်နော်ကဲယောဘိကောဘိကဝေဘိက္ခုဓမ္မေတုတမနုပါတိဝိဟာရတိသတုတုအရိယသစ္စေတုဘိကဝေစေရယံတို့ယောဘိကောဤတို့လျင်ဘိက္ခုယောဂီဟန္တိသတုတုအရိယသစ္စေတုအရိယသစ္စာလေးပါးဟုခေါ်ဆိုအပ်ကုန်သောဓမ္မေတုဓမ္မသဘောတရားတို့၌ဓမ္မ ानु ဘတိဓမ္မသဘောတရားဟုအဖမ္မန်တတဆုလေးရှိသည်ဖြစ်၍ဝိသရတိနေထိုင်ပြီသတုသစ္စာကမ္မထံဘာဝနာကမ္မထံကိုစီကံခြင်းနဲ့ရောက်ပြီးပြတော်ကောင်းတဲ့ဒီပုံစံအတိုင်းစီကံရမယ်လို့ဒီလိုဖျက်ခြင်းကအရှင်ပြထားတယ်အဲဒီသတုသစ္စာဘာဝနာကမ္မထံကိုအကောင်းဆုံးဆက်ပြီးစီကံသွားတဲ့ရောက်ပြီးတော့ပြတော်ကောင်းနေတာဒီဖျက်ခြင်းနဲ့သန္တနာတော်မှာပြစ်စားပဲဒီငါဟုတို့ခါပဲသမေဇ္ဇဓာတိနာရောမှာဖြစ်ခြင်းကသစ္စာဒိဋ္ဌနာရောဤအဖြစ်ပိဿဝကိငါဟုတော့အချင်းချက်တော်မူပါれမတ္တပတိသမေဇ္ဇဓာတိဒိဋ္ဌနာရောဤဖြစ်သစ္စာ၄ပါးဒိဋ္ဌနာရောဤဖြစ်နော်သတ္တသစ္စာကမ္မထံဒိဋ္ဌနာရောဤအဖြစ်မတ္တပတိမဉ္စဖွဉ္စစိတ်တည်းအောင်ချင်းချက်တော်မူပြီးတဲ့နောက်ဝါစုလဖြစ်သောငါးရင်းဤအရောက်ကြတော့ခန္ဓာ၅ပါးဤဖြစ်အနတ္တလက္ခဏာသုတ်တံတရားဒိဋ္ဌနာရောကိုဟောကြားလျက်ရာဒဖို့ပေါ့ချင်းချုပ်ပြီးတော်မူတယ်ဒီလိုဆိုရင်အနန္တလက္ခဏာတုတ်ဓမ္မလာတဲ့ရှုခွင့်နဲ့သစ္စာလေးပါးရှုခွင့်နဲ့တခြားစီတယ်လို့မြင်တော့တခြားစီဖို့ပေါ့အတူတူပါပဲနော်ဒီလောကပြောခဲ့ပြီးတဲ့အတိုင်းဒုက္ခသစ္စာဆိုတာကတန်ခိတ်တေနာဘိဉ္စုပါဒာနဲ့ခန္ဓာဒုက္ခလို့ဘုရားရှင်ကဟောထားတဲ့အတိုင်းဒုက္ခသစ္စာတရားဆိုတာကအချင်းချုပ်အပြည့်ဥပါဒနဲ့ခန္ဓာ၅ပါးမှာတွားပြီးဥတိုက်နော်ဘာကဥပါဒနဲ့ခန္ဓာ၅ပါးခေါ်တဲ့ဆိုတာခဏခဏပြောခဲ့ကြည့်ပြီ။အတိတ်ငါကပိစုံပံအိဇဒဒိဋ္ဌ။ဩလာရိကဒုက္ခမဟိနပဏိတအဒုရတန်တိကလို့ခေါ်ဆိုအပ်တဲ့တစ္ဆေတမျိုးသောအကျင့်ဖြင့်ဒီနည်းနဲ့ယုတ်တရားအစုဘုံဝေဒနာတရားအစုဘုံသင်္ခါရတရားအစုဘုံသင်္ခါရတရားအစုဘုံအတိစေဝိညာဉ်တရားအစုအပေါင်းတွေကို ရူပဘာဒနဲ့ခန္ဓာဝေလို့ဘာဒနဲ့ခန္ဓာတိညုဘာဒနဲ့ခန္ဓာသင်္ခါရုဘာဒနဲ့ခန္ဓာဝိညာဉ်ုဘာဒနဲ့ခန္ဓာခေါ်တယ်နော်31ပုံအသိရှိတဲ့အာသောတရားတို့ရဲ့အာယုံကြီးနေမိဖြစ်တဲ့ဥပါဒနဲ့ခန္ဓာ၅ပါးပဲနော်အဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်တယ်ဒုက္ခသစ္စာတရားတွေကိုပဲဘုရားရှင်ကအနတ္တလက္ခဏာသုတ်တန်ကြတယ်လေဝိပဿနာရှုဖို့ရန်ထပ်မှန်ပြီးသင်ကြားတော်မူခြင်းသာဖြစ်တယ်သဘောအတိတ်တည်းအတူတူပဲဝိပဿနာဉာဏ်အစုကအာယုန်တည်းအတူတူပဲဒီလိုဆိုရင်သမုဒိယသစ္စာရှုဖို့မပါဘူးလားဆိုပါပါတယ်ဘယ်လိုပါလဲသမေဇ္ဇဉာဏ်တိဏ္ဍာရဏိမှာကျောင်းကျောဆက်ပရိစ္ဆာသမုဒ္ဒကသဘောတရားအညီရနေတဲ့သမုဒိယသစ္စာတရားတွေကိုဒီတိစ္ဆာပဲငါအုတ်တို့ကရှုပွားထားပြီးဖြစ်နေတယ်ဒါကတရားအဝိဇ္ဇာသင်္ခါရအစရှိတဲ့တရားတွေကအတိတ်ခန္ဓာ၅ပါးတို့ရဲ့အစိတ်အပိုင်းတစ်ခုသာဖြစ်တယ်ဝိညာဉ်ဉာဏ်ယုတ်သရဏဖတ်ဝရဏတနာဥပ္ပဒံဘဝသရကပိစုပန်ခန္ဓာ၅ပါးတို့ရဲ့အစိတ်အပိုင်းတစ်ခုသာဖြစ်တယ်ဇာတိရံမရဏသရကအနာကခန္ဓာ၅ပါးတို့ရဲ့အစိတ်အပိုင်းတစ်ခုသာဖြစ်ပါတယ်နော်ဒါကြောင့်အတိတ်ခန္ဓာ၅ပါးပိစုပန်ခန္ဓာ၅ပါးအနာကခန္ဓာ၅ပါးလို့ခေါ်လိုက်ရင်လေသုခန္ဓာ၅ပါးထဲမှာသမုဒိယသစ္စာတရားတွေလည်းအကျုံးဝင်မသွားဘူးလားဝင်သွားပါတယ်ဒါကြောင့်ဘုရားရှင်ကလည်းခန္ဓာဒေသနာတော်ဤဖြင့်လေဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန်တတ်ဖို့ရန်အတွက်မာဝကဒီကိုခန္ဓာဤနဲ့ချင်းချုပ်ပြီးဟောပြီးတော့မူပါတယ်နော်ကဲသတ္တုသစ္စာပပအပိုင်းတော့ဒီနေရာရင်ရက်လိုက်ပေါ့နော်ရက်ပြီးတဲ့အခါကျတော့အထက်ကရအဖွင့်လေးကိုနည်းနည်းလေးဆက်ပြီးပြောဖို့လိုလာတယ်ဒီအထက်ကရအဖွင့်မှာကဟောသံမောဟဝိနောဒိနီအထက်ကရကနည်းနည်းလေးထူးခြားချက်ကလေးတွေဖွင့်ထားတယ်နော်ထူးခြားချက်ကလေးတွေဖွင့်ထားတာကတော့ဒီသမ္မာသမာဓိနိဒိတအပိုင်းမှာနော်နည်းနည်းလေးထူးခြားနေတယ်သမ္မာသမာဓိနိဒိတဇတ္တာရိဇာနာနိပုဗ္ဗဗာမေပိနာနာမေခခဏေပိသမ္မာသမာဓိနိဒိတအပိုင်းပြောမယ်ဆိုလို့ရှိရင်တော့ဒီဇန်၄ပါးတို့ဟာခုနကအရူပဝဆရဇန်၄ကိုခုနကရူပဝဆရသုဒ္ဓဇန်၄မှာရှင်းပေါင်းပြီးဖွင့်ထားတယ်လို့ဒီလိုနားလည်ပါနော်အဲ့တော့ဒီရူပဝဆရဇန်လေးပါတော့ပုဗ္ဗဗာဂေပိနာနာမကခဏေပိအရိယာမေမဆိုင်မီရှေးပိုင်းမှန်လဲသိကြခဏအတိအတိမှဖြစ်တယ်အရိယာမေခဏကြတော့လေသူတို့ဟာကွဲပြားကွဲပြားမှုရှိတယ်ရှေးပိုင်းမှန်လဲကွဲပြားတယ်နောက်ပိုင်းလဲကွဲပြားတယ်ဘယ်လိုကွဲပြားလဲဆိုတော့ပုဗ္ဗဗာဂေတမပတ္တိဝေဒေနာနာနာမကခဏေနာနာနာနာမကဝေဒေနာအရိယာမေရဲ့ရှေးဘုက္ခုနှမ်းကြည့်လိုက်လို့ရှိရင်မမဘရဲ့အစွမ်းအားဖြင့်အတိအတိဖြစ်နေကြတယ်ဗြဟ္မဇံသမဘကဝင်စားတော့ဗြဟ္မဇံသမာဓိဖြစ်တယ်ဒုတိယဇံသမဘကဝင်စားတော့ဒုတိယဇံသမာဓိဖြစ်တယ်နော်သမာဓိချင်းနေမတူဘူးအရိယမေခဏကြတော့နာနာမေကဝေဒိနာအရိယမေကလည်းပုံစံအမျိုးမျိုးလေးဒီပိုင်းကြတော့ဝင်လာတယ်အရိယမေတွေကွဲပြားတဲ့အတွက်ဒီသမာသမာဓိလည်းကွဲပြားရဇန်နဲ့ဘယ်လိုလဲဆိုတော့ဧကတာဟိပထမမေကောပထမဇာတိကောဟောတိဒုတိယမေဃာယောတိပထမဇာတိကာဒုတိယဒီသွဣညတရာဇာတိကဝါဘာပြောလဲဧကတာအချွန်သောယောဂဝဆရာပုဂ္ဂိုလ်ဤပထမမေကောပထမမေတိပထမမေဆရာကဘာပြောရလဲသောတပတ္တိမေနော်ပထမမေကောသောတပတ္တိမေတိပထမဇာတိကောပထမဇာတိရှင်သည်ဟောတိဖြစ်ဒုတိယမေဃာတယောပိဒုတိယမေအစရှိသည်တို့သည်လေပရမဇာတိကပရမဇာတိရှင်ကုန်သည်တော်လကောဒုတိယတိလူဒုတိယကအစရှိသည်တို့သည်အညတရဇာတိကဘာအမမထာတဘာဘတ်တော်ဇာတိရှင်ကုန်သည်တော်လကောဟောသည်ဖြစ်ကြလေကုန်၏ဘုဂဝတုကပရမဇန်သမာတိနဲ့သူ့ရဲ့သောတပတ္တိမေညာကြည့်လိုက်ရင်ပရမဇန်သမာတိနဲ့ရှင်နေတယ်နော်ဘယ်လိုလဲဆိုတော့သူကနည်းနည်းလေးဆက်ဖွင့်ထားတယ်အဲ့ဒီဖွင့်ပြီးမှပဲပေါင်းပြောမှသဘောပေါက်နေမှရှင်းတယ်နော်ဧကန္တဗြဟ္မမေကောဒုတိယဒီနအညတရဇာတိကောဟောတိဒုတိယရိယဘိဒုတိယဒီနအညတရဇာတိကောဗြဟ္မဇာတိကဝါဧယံသတ္တရောပိမေကသနဝေဒိနသတိကဝါအသတိကဝါဧကိသသတိကဝါဟွန်တိဧကန္တအစ္စသောပုဂ္ဂိုလ်ဤဗြဟ္မမေကောသောတပ္ပတိမေတိဒုတိယဒီနဒုတိယဇန်သတိတို့တိအညတရဇာတိကောသမျိုးမျိုးသောဇန်ရှိသည်ဟောတိဖြစ်ဒုတိယရိယဘိဒုတိယမေသတိတိတို့သည်လီဒုတိယဒီနံဒုတိယဇန်သတိတို့သည်အညတရဇာတိကဝါသမျိုးမျိုးသောဇန်နှင့်ရှင်ကုန်သည်တော်လကောင်ပထမဇန်တိကဝါပထမဇန်နှင့်ရှင်ကုန်သည်တော်လကောင်ဟောတိဖြစ်ကြလေကုန်၏ဧဝံဤသို့လယင်ဝါဤနိအဖြစ် သတ္တရောပြီလေးပါးလေးဖြစ်ကုန်သောမဂ္ဂအရိယာမေတ္တရာတို့ဒီသာနာဝတိနဇာနှင့်သတ္တဖြင့်သတိတဝတုကုန်ဤသောလကအသတိတဝမတုကုန်ဤသောလကဧကိစ္စသတိတဝတချို့တုကုန်ဤသောလကဟွန်တိဖြစ်ကြလေကုန်၏ဒီပိုင်းကတော့ခုနကသမထယန္တိကပုဂ္ဂိုလ်များဇံရအောင်သမာဓိထူထောင်ပြီးမှဝိပဿနာကူးတဲ့ပုဂ္ဂိုလ်များသဘောပေါက်လေနော်ဒီတော့အဲ့ဒီပုဂ္ဂိုလ်တွေကဘုရားတို့ဝိပဿနာကုတဲ့အပိုင်းမှာတော့ဒီပုမကသင်္ခါရတရားတွေဒီဇံအဝင်ပါဖြစ်တယ်နော်မိမိရထားတဲ့ဇံအဝင်ပါဖြစ်တယ်ဒီပုမကသင်္ခါရလို့ခေါ်ဆိုအပ်တဲ့ယုတ်တန်ဓမ္မသင်္ခါရတရားတွေကိုအာလောအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်းတင်းပြီးတော့ဝိပဿနာရှုရမှာဖြစ်တယ်အဲဒီလိုဝိပဿနာရှုတဲ့အပိုင်းမှာယောဂီတိရောကောင်းကအရိယမေတ္တရာစိတ်ခံပြီးနောက်ဆုံးအပိုင်းရောက်လာပြီဆိုရင်ယုတ်တရားရှုခိုင်မှလည်းမဉဏ်စိတ်ခံနံတရားတွေကိုရှုခိုင်မှလည်းမဉဏ်စိတ်ခံအဲ့ဒီယုတ်တရားကိုရှုခိုင်မဲ့စိတ်ခံမယ်ဆိုရင်သူပုဂ္ဂိုလ်ရဲ့မဲ့ကလေးပထမဇဏိကမဲ့ပဲ။ဘာဖြစ်လို့ပထမဇဏိကမဲ့လဲလဲမင်းကမဲ့ခင်တရားကိုရှင်းပါသုံးကြီးနေတယ်နော်။မဲ့တပတိမဲ့ဉဏ်ကိုဉာဏ်ပြီးဆက်ဆင့်ကြည့်လိုက်ရင်စိတ်ကလေး38လုံးရှိတယ်နော်။38လုံးထဲမှာမဲ့ခင်တရားကိုရှင်းပါသုံးကြီးနေပါဝင်နေတယ်နော်။ဒါကြောင့်သူကပထမဇဏိကမဲ့ပဲ။အလားတူပဲသောဘဂဝိယုတ်တရားရှုခဲ့တဏ္ဍာကမိမဲ့လဲဆိုင်နေတယ်။ယုတ်တရားရှုခဲ့အနာဂမိမဲ့လဲဆိုင်နေတယ်။ယုတ်တရားရှုခဲ့အရတ္တမဲ့လဲဆိုင်နေပါလေ။ဒါကြတော့ဘုံဉာဏ်တူသွားပြီးတော့အလုံးသာပထမဇဏိကမဲ့တယ်။သို့သောပုဂ္ဂိုလ်တို့ကနံတရားတွေကိုရှုခဲ့မဲ့ဆိုင်ခဲ့ရင်သူနံတရားတွေထဲမှာကာမဝဆရနံတရားဖြစ်တဲ့ဆိုရင်ပေါ့။ကာမဝဆရနံတရားတွေဆိုတာကယူပါယံကိုအာယံယုတ်ကြီးဖြစ်ပေါ်တဲ့နံတရားတွေလည်းရှိတယ်။သာဒါယုံကန္တယုံရတယုံဖုဒ္ဓဘာယုံဓမ္မယုံအမိယနေတဲ့ယုတ်တရားကာမဝဆရနံတရားတွေကိုအာယုန်ယူပြီးဖြစ်ပေါ်နေတဲ့နံတရားတွေလည်းရှိကြတယ်နော်အဲ့ဒီနံတရားတွေကိုဝိပဿနာရှုခဲ့မဲ့ဆိုင်ခဲ့မယ်ဆိုရင်လည်းထိုပုဂ္ဂိုလ်ရဲ့မတရားကိုပရမဇန္တိကမတရားလို့ခေါ်ရတယ်မဂ္ဂင်တရားကိုရှင်းပါနောက်တစ်ခုဒါကအလားတူပဲမလေးပါလုံးပုံစံတူမှတ်ပေးတယ်နော်နောက်တစ်ခုပုဂ္ဂိုလ်တို့ကပရမဇန္တိတရားတွေကိုဝိပဿနာရှုခဲ့မဲ့ဆိုင်ခဲ့မယ်ဆိုရင်ထိုပုဂ္ဂိုလ်ရဲ့အရိယာမတရားမှာလည်းပရမဇန္တိကမဲ့လို့ခေါ်ရမဲ့ခင်တရားကိုရှင်းပါပဲသုံးပုံကြီးပါဝင်လျက်ရှိတယ်ဒါကပထမဇဏိကမဲ့ပဲတကယ်တကယ်ပုဂ္ဂိုလ်များတာဒုတိယဇံကိုဒုတိယဇံဉာဏ်တရားတွေကိုဝိပဿနာဆက်ရှုခဲ့မဲ့ဆိုင်ခဲ့မယ်ဆိုရင်သောရိယမတရားကိုဒုတိယဇဏိကမဲ့ဒုတိယဇံနဲ့ရှင်းတော့မဲ့လို့ခေါ်ရတယ်တတိယဇံကိုဝိပဿနာရှုခဲ့မဲ့ဆိုင်ခဲ့မယ်ဆိုရင်တတိယဇဏိကမဲ့လို့ခေါ်ရတယ်သုဒ္ဓဇံကဝိပဿနာရှုခဲ့မဲ့ဆိုင်ခဲ့မယ်ဆိုရင်သောရိယမတရားကိုသုဒ္ဓဇဏိကမတရားလို့ခေါ်ရတယ်။ဘာဖြစ်လို့လဲ။ဒုတိယဇံမှာသရုပ်ကနိယပြောရင်ပေါ့နော်။ဝိဇဝိကရပြုတ်သွားတဲ့အဲ့အတွက်သောပုဂ္ဂိုလ်ရဲ့ဒုတိယဇံကဝိပဿနာရှုခဲ့မဲ့ဆိုင်ခဲ့ရင်သောရိယမတရားမှာသမ္မာသင်္ကပ္ပမဲ့ခြင်းတစ်ခုညွှန်နေပြီလေ။နော်။ဝိကရသတိကရမဲ့ခြင်းတရားကိုယ်ထဲမှာမပါလို့ထည့်မပြောခြင်းတာဖြစ်တယ်။နော်။ဒါကြောင့်တတိယဇံကဝိပဿနာရှုခဲ့မဲ့ဆိုင်ခဲ့မယ်ဆိုရင်သောရိယမတရားမှာပီတိပြုတ်နေတယ်။မဂ္ဂင်တရားကိုအနည်းနဲ့ပြောရင်တော့ပြုတ်တရားမရှိဘူးမဂ္ဂင်တရားကို9ပါးပဲ။ခုနကဒုတိယဇံမှာလည်းမဂ္ဂင်တရားကို9ပါးတတိယဇံရှုခဲ့ရင်မဂ္ဂင်တရားကို9ပါး။အလားတူပဲသုဒ္ဓဇံရှုခဲ့မဲ့ကိုဆိုင်ခဲ့မယ်ဆိုရင်လည်းမဂ္ဂင်တရားကို9ပါးပဲဝိတ္တပြုတ်သွားတယ်။သမ္မာသင်္ကပ္ပမဂ္ဂင်ပြုတ်တယ်နော်။တို့တော့နောက်တစ်ခုအယောနှောလေးကရှိနေသေးတယ်။အယောနှောဆိုတာကတချို့ပုဂ္ဂိုလ်ကယုံတရားရှုခဲ့တောတပ္ပတိမဲ့ဆက်ပြီးပြီ။ငဏငဏကမိမဲ့ဆက်ရေးကြတော့သူကဒုတိယဇဏ်တရားတွေကိုရှုပြီးဆိုင်ခြင်းနဲ့ဆိုင်တယ်။တတိယဇဏ်ကိုရှုပြီးဆိုင်ခြင်းနဲ့ဆိုင်တယ်။သုဒ္ဓဇဏ်ကိုရှုပြီးဆိုင်ခြင်းနဲ့ဆိုင်တယ်။ပရမဇဏ်ကိုရှုပြီးဆိုင်ခြင်းနဲ့ဆိုင်တယ်။အဲ့ဒီပုံစံအမျိုးမျိုးလေးတွေကြောင်းပါတယ်။ဒါကြောင့်အကျဉ်းသောတမဏိမဂ္ဂင်ကပထမဇာတိကသောတမဏိမဂ္ဂင်ဖြစ်ပြီးတဂါရဂမိမဂ္ဂင်ကျတဲ့ဒုတိယဇံသုံးဖို့တတိယဇံသုံးဖို့သုဒ္ဓဇံတစ်ခုခုဖြစ်နိုင်တယ်ပထမဇံလည်းဖြစ်ခြင်းဖြစ်နိုင်တယ်ဒါဆိုလို့ကပထမဇာတိကမဲ့လည်းဖြစ်နိုင်တယ်ဉာဏ်နဲ့မတရားဒီမှာလည်းပုံစံတူပဲလို့မှတ်ပါနော်အဲ့ဒီသဘောလေးကိုအခြားကြတာကပြောနေသို့တော့အဲ့ဒီအပိုင်းမှာဒီဥစ္စာကနည်းနည်းပြင်းပြင်းပြန့်ပြန့်ပြောမယ်ဆိုရင်တော့သုံးလညအတွင်းတော့မကုန်တဲ့အပိုင်းတစ်ခုတော့ပါလာတယ်အဲ့ဒီပရမဇန်ကြီးကမဲ့ဖြစ်အောင်ဘယ်သူကသတ်မှတ်ချက်ပေးတယ်လဲလို့မေးတော့ပါရကဇန်ကသတ်မှတ်ချက်ပေးတယ်ဆိုတဲ့အဝါဒါလေးရှိတယ်။သမ္မတိတဇန် နိစ္စဒုက္ခအနတ္တလက္ခဏာယေသုံးဌာန်တင်ပြီးရှုပွားသုံးဌာန်လေးတဲ့သမတိတဇံကသမတ်ချက်ပြီးတယ်ဆိုတာလည်းရှိပုဂ္ဂလိဇာတိအကြံပုဂ္ဂိုလ်ရဲ့အိဇာတိအဓက္ခအာလျောစွာပရမဇဏိကမဲ့ဖြစ်စေဒုတိယဇဏိကမဲ့ဖြစ်စေတတိယဇဏိကမဲ့ဖြစ်စေဆိုပြီးဒီလိုသမတ်ချက်ရှိတာမျိုးလည်းရှိတယ်ဆိုပြီးဝါဒကွဲနော်ဆိုတော့လေအားလုံးဒုညီနေတဲ့ဝါဒတစ်ခုပြောရင်တော့ဘုဗ္ဗဟေတုနိယမိတာရှင်အကြောင်းကသတ်မှတ်ချက်ပေးတယ်။ဘယ်လိုရှင်အကြောင်းကသတ်မှတ်ချက်ပေးတယ်မေးတော့ပုဂ္ဂိုလ်တယောက်ကငါဒီမဲ့ဆိုင်တဲ့အချိန်ကမှပရမဇာနိရှင်တဲ့မဲ့ဖြစ်ရပါလို့ဤဆိုတဲ့ဤရဲ့ပြည့်ပြည့်ပါရမီဖြစ်ခဲ့ဘူး။ဘုပါရမီဖြစ်ထားတဲ့သူတော်ကောင်းကအရိယာမဲ့စိတ်ဆံကြီးမှသူကပရမဇံကိုပဲဝိပဿနာရှိခြင်းနဲ့အိဇံတည်းကပုဂ္ဂိုလ်ဇံတည်းအတက်တွေပေါ်လာတယ်။ပေါ်လာတဲ့အတွက်သောပရမဇံကိုပဲအနိစ္စဒုက္ခအနတ္တလက္ခဏာယသုံးတန်တည်ပြီးတော့ဝိပဿနာရှုခဲ့ရင်ရှုနေတဲ့ပုဂ္ဂိုလ်ရဲ့သောဝိပဿနာဉာဏ်အရှုခံအဖြစ်တဲ့ဇံတိသမထိတ္တဇံနဲ့ဖြစ်သွားတယ်။ပုဂ္ဂိုလ်ဇံတရားဆိုတဲ့အမည်နဲ့ဖြစ်သွားတယ်။သမထိတ္တလည်းဖြစ်သွားတယ်။ဒီလိုဆိုရင်ပါရကဇံမဖြစ်တော့ဘူးလားလို့မေးတော့ပါရကဇံကတော့ဒီဇံလေးပါးရကတစ်ခုခုအခြေခံလို့ရတယ်။သုဒ္ဓဇံကိုအခြေခံပြီးတော့ဝိပဿနာကိုကုလာရကနေပရမဇံကိုရှုဖတ်ကမဲ့ဆက်ခြင်းရင်သူမဲ့ဒီပရမဇံဤကမဲ့ပဲဖြစ်တယ်သုဒ္ဓဇံဤကမဲ့မဖြစ်တော့အဲဒီသဘောလေးတော့အထေကရမှာတတော်နည်းပြည့်စုံလုံးရှင်းထားပါတယ်နော်လုံရင်ကတော့ခုနကပုဂ္ဂိုလ်တို့ကပါရမီဖြစ်ခြင်းအခါကပရမဇံနဲ့ရှင်တဲ့မဲ့ဆက်ခြင်းနဲ့သို့မဟုတ်ဒုတိယဇံနဲ့ရှင်တဲ့မဲ့ကိုဆက်ခြင်းနဲ့သို့မဟုတ်တတိယဇံနဲ့ရှင်တဲ့မဲ့ကိုဆက်ခြင်းနဲ့သို့မဟုတ်သရုပ်တဇာနဲ့ရှင်နေတဲ့မဲ့ကိုစိုက်ခြင်းနဲ့ဆိုတဲ့ဒီဥဒိဖြစ်ဖြစ်ပါရမီဖြစ်ခဲ့ရဲ့သို့ပါရမီခေါ်တဲ့ပုပ္ပအဖြစ်တို့အကြောင်းတရားကနေပြီးတော့သို့ပုဂ္ဂိုလ်အရိယာမဲ့စိတ်ခံဤမှာလပ်ပြီးကြည့်ကြည့်ကြည့်ပြီးတယ်သို့ပုဂ္ဂိုလ်ဒီဒုတိယဇံကိုပဲဝိပဿနာရှုခြင်းနဲ့သို့ဖို့တတိယဇံကိုပဲဝိပဿနာရှုခြင်းနဲ့သို့ဖို့သရုပ်တဇံကိုပဲဝိပဿနာရှုပြီးမဲ့စိုက်ခြင်းနဲ့ဆိုတဲ့ဒီဣဇာတိအတ္တတိပေါ်လာတယ်သို့ဣဇာတတရားဓာတ်နဲ့လျောညီစွာသောဇံတရားတွေကိုဝိပဿနာရှုတဲ့အတွေ့နော်သမတိတဇံတွေလည်းဝင်နေလို့ပြောနေတယ်ပြောနေတယ်ပုဂ္ဂလိဇံတွေကဇံကဝင်နေလို့လည်းပြောတယ်ပြောနေတယ်အဲ့ဒီသမတိတဇံပုဂ္ဂလိဇံတွေကဇံတွေကိုဖြစ်ပေါ်လာအောင်ဘသူကသမချက်ပေးဖို့လည်းလို့မေးတော့ပုဗ္ဗအေတုနိမိတာရှေ့ကဖြစ်ကြည့်တဲ့ဘုရားပါရမီကနေသမချက်ပေးတယ်လို့ဒီလိုအဆိုကတော့သိနေသွားနော်အဲ့ဒါတော့လည်းလုံရင်မှတ်ပြီးတော့နော်ကဲကောင်းပြီသောပုဂ္ဂိုလ်ဒီအရိယာမဲ့ဖြိုက်ပြီးပထမဇဏိကဒုတိယဇဏိကသမထဇဏိကပုဂ္ဂိုလ်ဖြစ်ခဲ့ရင်တော့ပထမဇဏိကဒုတိယဇဏိကတတိယဇဏိကသုတဇဏိကတခုခုတော့ဖြစ်လာ။အကြိမ်ရဲ့သုတဝိပဿနာဇဏိကပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တော့ပထမဇဏိကမဲ့ပဲဖြစ်တယ်။ဘာကြောင့်လဲ။သုတဝိပဿနာဇဏိကပုဂ္ဂိုလ်ကဇဏန်တရားတွေကိုဝိပဿနာမရှိနိုင်ဘူး။မရှိနိုင်တဲ့အတွက်သူကကာမဝဆရနန္တရားတွေနဲ့ယုတ်ရားတွေကိုသာဝိပဿနာရှိနိုင်တယ်။သမဝဇ္ဇနံတရားတွေနဲ့ယုတ်တရားတွေကိုဝိပဿနာရှုတဲ့မက်ဆိုင်ချက်ရင်တော့ထိုအရိယာမတရားတွေမက်ရင်တရားကိုရှင်းပါစုံကြည့်နေတဲ့အတွက်ပထမဇန်နိကမက်လို့ပဲခေါ်ရတယ်။ဒါကတော့အပြန်စံမှတ်ပြီတော့နော်။ကဲမဟာသီဗရဏသုတ်တံကိုဘုရားရှင်ကတစ္ဆပပဒေသနာရပြီးမိကုန်းချုပ်ပြီးတဲ့နောက်ဘုရားရှင်ဖြည့်ဆက်ပြီးတော့ဘာဟောတယ်လဲ။ယောဟိသောစီမေခဝေဣမေသတ္တရောတတိပဋ္ဌာနိဧဝံဘဝေယတတဝတ္တနိသတ္တဒွိနံဖလနံအညတရံဖလံပါတိကိကံဒိဋ္ဌိဝတမေအညာတိဝဥပါတိတေတေအနာဂမိတာနော်။ဘာပြောလဲ။သိခဝေစိတ္တယံတော့ယောဤကောစီအခြင်းအမမထတစုံတရားသောပုဂ္ဂိုလ်တတဝါသည်။သတ္တရော၄ပါးကုန်သောဤနေတတိပဋ္ဌာနေဤတတိပဋ္ဌာန်တရားတို့ကိုတတဝတ္တနိခုနှစ်လေးတို့ကလပါလို့ဧဝံဤငါဖျားဟောကြားပြတ်တာသုဆုံးမတော်မူခဲ့သည့်နိလအတိုင်းဘာဝိယပေါ်များအထုညာသန္တထိုးတစုံတယောက်သောပုဂ္ဂိုလ်တတဝတိတိဇိဝအတမေမြတ်ဖို့တော်ကိုယ်ကြီးအဖြစ်၌တားလျင်ဣညာဝအရတ္တပုဂ္ဂိုလ်တော်၎င်းဥပါတိတေတိဥပါဒံဟုသောအကျဉ်းဤတတိရှိခဲ့ပါမူအနာဂါမိတဝအနာဂါမိဖို့တော်၎င်းဤတိဤသို့ဒိဏနှစ်ပါးကုန်သောဖလန္နအရိယဖို့တို့တွင်အညတရံဖလန္တပါးပါသောအရိယဖို့ကိုပါတိခြင်းကမချို့ဧကံကြလိမ့်မည်ဟုမျှော်လင့်အပ်ပေ၏ဘလို့အာရဖို့ကောင်းလဲဟင်ငါဘုရားဟောတဲ့အတိုင်းမြည်သည့်ပုဂ္ဂိုလ်တ attva ဒီကုန်တယောက်မဆိုဒီတိပဒံလေးပါးဆိုတဲ့အကျင့်တွေကိုငါဘုရားဟောကြားပြတာဆုံးဆုံးပါတဲ့အတိုင်းကအကျင့်မှာခုနှစ်ကျင့်ရမယ်ဆိုရင်ဘရတ္တဖို့ကိုတော်၎င်း ဒီလေသာအနည်းငယ်ကျင့်ကြနေအောင်မယ်ဆိုရင်လည်းအနာဂမ်ကြီးဘိုးဘိုးတော်၎င်းဒီအရိယာဘောနှစ်မျိုးတစ်မျိုးမျိုးကိုတော့ကျင့်နေအင်္ဂံရောက်နေမယ်ဆိုတဲ့ဒီအကျိုးတရားကိုမချွတ်အင်္ဂံပြောလိုက်အပ်ပါတယ်ခொနှစ်နှစ်တဲ့နော်ဒီကကြီးတားနေလူကြီးတွေပြည့်စုံလုပ်ကျင်းနေတာဘယ်နည်းရှိလဲဟမ်ဘာမဲ့ပုံများရလဲမရပါဘူးဟုတ်တယ်မလားဘုရားကြီးကခொနှစ်နှစ်လောက်ဒီတတိပဋ္ဌာန်ကျင့်ခြင်းကိုစနစ်တကျကျင့်ရင်အကြောင်းပါရမီတွေကစုံကြီးခြင်းနဲ့ဆင်းရဲအရတ္တဘုဟုရောက်သွားမန္တရာဝစီရဲ့ဒုက္ခကြီးမှကွင်းလုံးကျွတ်တော်မယ်အကြောင်းမကြီးလို့နဲ့နဲ့ပပကိရိတာတွေကျင်းနေအောင်မယ်ဆိုရင်လည်းအနာဂမ်ကြီးလက်ဖို့တော့ဆက်ပါမြမချမ်းသာတော့ကျင်းနေဧကံမြေကြီးလက်ကမလွဲရတော့မယ်မကောင်းဘူးလားဒိတ်ကောင်းနော်ကဲနောက်မဲဘုရားရှင်ကဆက်ဟောတယ်ဒိဋ္ဌံတုပိကဝေတတ္တဝတ္တဏိယောဟိကောတိဒိကဝေဤမေသတ္တရောတတိပဌာနိဧဟံဘဝေယသဝတ္တဏိဘေဇဝတ္တလီသတ္တရိဝတ္တလီဒီနိဝတ္တလီဒေဝတ္တလီဧကံဝတ္တံကဲခုနှစ်နှစ်ထားလိုက်ဩညီနိပုဂ္ဂိုလ်တတဝမဆိုးဒီတိပဒံလေးပါးကိုငါဗျာရှင်ဟောကြားပြတ်တာဆွဆွမတော်မူတဲ့အတိုင်းသောနှစ်ပတ်လုံး၅နှစ်ပတ်လုံး၄နှစ်ပတ်လုံး၃နှစ်ပတ်လုံး၂နှစ်ပတ်လုံး၃နှစ်ပတ်လုံးပြင်းပြန်ကြောက်ကိုပေါ်များအပ်တော်မယ်ဆိုရင်ဘရတဖို့ကိုယ်တော်လည်းကောဒီလေသာအကျဉ်းအနည်းငယ်ရှိနေအောင်မယ်ဆိုရင်အနာဂမ်ကြီးဘုဘောတော်ကမထွတ်အေကံရည်မယ်ဆိုတဲ့ဒီအကျိုးတရားကိုပြောလင်းအပ်ပါတယ်ကျော့သွားပြီနော်ဒီနှစ်အတွင်းလည်းရနိုင်နော်၆နှစ်၅နှစ်၄နှစ်၃နှစ်၂နှစ်ဒီနှစ်အတွင်းလည်းရနိုင်တယ်နောက်ထပ်ဒိဋ္ဌိတုပိသဝေဧကဝတ္တယောဟိသောတိဒိဋ္ဌိဝေဣမေသန္တာရံတတိပဋ္ဌာနိဣဟံဘဝေယတတ္တမာသာနိတတဒွိနံဖလနံယတတံဖလံပါဠိကေကတိဒေဝတမိအင်္ဂတတိဝဥပါတိတေအနာဂမိတာစိတ္တယံတို့တစ်နှစ်ကိုခဏထားလိုက်ဩအတ္တိအမမတ္တတုံတယောက်သောပုဂ္ဂိုလ်တတဝတိဒီတိပဒံတရား၄ပါးတို့ကိုငါဘုရားရှင်ဟောကြားကြတာဆွဆုံးတော်မူတဲ့အတိုင်းဘုရားဟောကကျောင်းမြတ်နှံပြီးကျင့်လို့မရဘူးနော်ငါဘုရားဟောတဲ့အတိုင်းဆိုတော့ဒီလိုဘုံခံထားတယ်ငါဘုရားဟောတဲ့အတိုင်းခုနလတော့ကျင့်သမားခန္ဓာလကျင့်ရမယ်ဆိုရင်အနာဂမ်ကြီးအရတ္တဘုံဘုသောလကောကြိလင်တာကျင့်ကြနေအောင်မယ်ဆိုရင်လည်းအနာဂမ်ကြီးဘုံဘုသောလကောမချွတ်ဧကရနိုင်မယ်လို့ပြောလင်းအပ်ပါတယ်နော်ကဲနောက်ကဘာဖြစ်ဟောလဲဒိဋ္ဌံတုပိကဝေတ္တမာသာနိယောယိသောတိပိကဝေဣမေသတ္တရောတတိပဋ္ဌာနိဣဝံဘဝေယသဗ္ဗန္တာနိပိသမန္တာနိသတ္တရိမန္တာနိဒိနိမန္တာနိဒွေမန္တာနိဧကမန္တာအတ္တမန္တာခန္ဓာလခဏထားလိုက်အောင်စိတ္တတို့အခြင်းအမမတ္တဒီဆုံးတရားသောပုဂ္ဂိုလ်တ attva သည်ဤတိပဋ္ဌာန်တရား၄ပါးကိုငါဆရာဟောကြားပြတ်တာဆိုဆုံးတော်မူတဲ့အတိုင်း၆လပတ်လုံးကျင့်ကြံကြဖို့ဘောမြတ်အထုတ်မယ်ဆိုရင်၅လပတ်လုံး၄လပတ်လုံး၃လပတ်လုံး၂လပတ်လုံး၃လပတ်လုံးသို့မဟုတ်လခွဲပတ်လုံးကျင့်ကြံကြဖို့ဘောမြတ်အထုတ်မယ်ဆိုရင်ရာဒဘုဂုတော်လကောကုသိတာကျင့်ကြံနေအောင်မယ်ဆိုရင်အနာဂါမိဘုဂုတော်လကောဒီနှမျိုးသောအရိယာဘုဒ္ဓတို့တည်းမျိုးသောဘုဂုံမထဧကံရလိမ့်မယ်ဆိုတဲ့ဒီအကျိုးတရားကိုညွှန်လင်းအပ်ပါတယ်။ကျေဘုရားဘောင်ဆက်ဟောပြီလေ။ဒိဋ္ဌတုပိသဝေအတ္တမတော်ယောဤဘောတိဒိဋ္ဌဝိမေသတ္တရောတတိပဒံဣယံဘာဝိယသတ္တဟံ။တတဒိဏဖလနိုင်ယတရံဖလံပါဠိသင်္ကန်တိဝတ္တိအညာတတိဝဥပါဒိတေအနာဂမိတာ။စိတ္တယံတို့လာခွဲဆိုတာကိုခဏထားလိုက်ဩ။အမမတ္တဇုံတယောက်သောပုဂ္ဂိုလ်တ attva သည်ဒီတိပဒံတရား၄ပါးတို့ကိုငါဖျားဟောကြားကြတာဆုံးဆုံးမှတော်မူသည့်အတိုင်းခொနည်းရပါလုံးကျင့်ကြံကြောက်ကိုပေါင်းများအထုံမယ်ဆိုရင်အရဟတဘုဂုတော်၎င်းကြိလတာကျင့်ကြံနေအောင်မယ်ဆိုရင်အနာဂမ်ဘုဂုတော်၎င်းဒီအရိယာဘုနှစ်မျိုးတို့တွင်တစ်မျိုးမျိုးတို့အရိယာဘုဂုမထုဧကံရလိမယ်လို့ပြောလင်းအပ်ပါတယ်ပြီးတော့အကြံဆုံးဘုရားရှင်ကသတ်မှတ်ပြီးဟောတာကဘယ်လောက်လဲ9နှစ်အကြံဆုံး9နှစ်လို့သတ်မှတ်ဟောတယ်အဲ့ဒီဟောကြားချက်တွေဘယ်ပုဂ္ဂိုလ်အတွက်ညီရပြီးဟောတယ်လို့မေးတော့မိမိမှနေရလို့ခေါ်ဆိုအပ်တဲ့အလဲအလတ်ကျွတ်တန်းဝင်နိုင်တဲ့နေရပုဂ္ဂိုလ်တို့ကိုညီရပြီးဟောတာပါနော်အလဲအလတ်မဟုတ်ပဲအញ្ញံသာပုဂ္ဂိုလ်တဦးဖြစ်ခဲ့မယ်ဆိုရင်လေ9နှစ်ကအလွန်ပေါ့အမဟာဒီဝမထေရလို့နှစ်ပေါင်း30ကျော်ပြည့်ရတဲ့ပုဂ္ဂိုလ်မျိုးလည်းရှိကောင်းရှိနိုင်တယ် ဟိုဗောဓိရာဇကုမာရတုတ်တံမြတ်မှာတော့ဘုရားရှင်ကငါကဲ့သို့သောသုံးဆုံးမမဲ့ဘုရားတစ်ခုကိုရတဲ့ဘာဝကတဥ္ဒီအကြောင်းညီညွတ်ခဲ့တယ်ဆိုရင်မနဲ့သုံးမတော့ညဏ်ဉာဏ်မှာအရတ္တဖို့ဆိုင်နေတယ်ညဏ်ဉာဏ်သုံးဆုံးမကဲ့ရင်လည်းမနဲ့မှာအရတ္တဖို့ဆိုင်နေတယ်လို့ဒီလိုဟောထားတာလည်းရှိအဲ့ဒါကတော့ဒိဋ္ဌပညာဝါခေါ်တဲ့ဉာဏ်ပညာအလွန်ထက်မြက်တဲ့သူတော်ကောင်းတွေကိုယူရပြီးတော့မြတ်စွာဘုရားဟောကြားတော်မူခြင်းဖြစ်တယ်လို့ဒီလိုသတ်မှတ်ချက်ရှိနော်ဒါကြောင့်ဥစ္စလို့ဘုရားရှင်ရဲ့တရားပေါ့နော်ဘုရားရှင်ဟောကြားပြတာသုဆုံးတော်မူသည့်အတိုင်းရှင်းမယ်ဆိုလို့ရှိရင်ရနိုင်တဲ့အကျိုးတွေဒီအားရပဲမကောင်းဘူးလားဒီကောင်းတယ်သို့တော်ဒီညမှာကမ္မထဝေဘံကံလေးတွေတော့ဝင်လာတယ်အဲဒီကမ္မထဝေဘံကံလေးတွေကတော့ဘုဒ္ဓတအဖြစ်နည်းနည်းပြောဖို့လိုအပ်လာပြန်တယ်နော်အတ္တဂရမတိကမ္မထာနဲ့ပတ်သက်ပြီးတော့တတိပဋ္ဌာန်ကျင့်စဉ်မှာဖွင့်ဆိုထားတဲ့ကမ္မထာနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးကမ္မထာနေကိုခွဲလန်းချပေးထားနော်ကမ္မထာနေခွဲလန်းချပေးထားတဲ့အပိုင်းမှာနည်းနည်းလေးဟောတတိပဋ္ဌာန်အစကားတဲ့ဟောခဲ့တဲ့ပပ္ပလို့ခေါ်တဲ့အပိုင်းတွေကိုနည်းနည်းလေးပြန်အာရုံယူထားကြည့်နော်ဒိဋ္ဌဝတ္တအာနာပါနသတုဣရိယာပတ္တသတုသမ္ပဇိညာတုဒိဋ္ဌကာရသတုဓာတုဝါဝဋ္ဌာနာနဝအဘိဝါဒီကဝိရဏ ानु ပါဒနာသိတ္တ ानु ပါဒနာနိဝရဏပရိခောခန္ဓာပရိခောအာယရဏပရိခောပုသင်္ဂပရိခောသစ္စာပရိခောဒီဧကဝိနတိကမ္မထာနိဥဒ္ဒာနိတတိပဒံပြည့်စုံမှာမြတ်စွာဘုရားအရတ္တဘုဘောပရမထံဘယ်နှမျိုးဟောပါလဲလို့မေးရင်22မျိုးဟောသွားတယ်နံပါတ်1အာနာပါနဒီ22မျိုးကတော့တတိပဒံမှာတတိပဒံပြည့်စုံကိုနာယူမဲ့တော့ဖို့ပြည့်မယ်ဆိုရင်ဒီ22မျိုးကအတိအကျဖြစ်တယ်နော်သောမောဘာဖြစ်လို့လဲဆိုတော့ဦးဇင်းကဒါသူများပုခတ်ပြောတာတော့မဟုတ်ဘူးနော်ဦးဇင်းကိုယ်တိုင်မဟာမြိုင်မှာကြာပြန်ပွဲမှာအကြောင်းအရာတရားတစ်ပွဲချင်းရင်ပြီးပါဆိုလို့တရားတစ်ခုဟောပါတယ်ဦးဇင်းကခန္ဓာ၅ပါးစုပဲကိုနည်းနည်းလေးအခြေပြီးပြီးတော့ဟောလိုက်ပါတယ်ဒါဒီခွန်ကြားခြင်းနဲ့ပတ်သက်ပြီးတော့နည်းနည်းပွက်လို့ရကြတယ်ဆိုကြပါစို့ပွက်လို့ရကြပြဿနာတွေမှာမြတ်စွာဘုရားဒီအာနာပါနကမ္မဋ္ဌာန်းနဲ့နာမည်ညွတ်တဲ့ဉာဏ်ကိုရရှိတော်မူခြင်းဖြစ်တယ်။ဘယ်မှာရုပ်ဒီနာမည်ကိုဖျားရှိလို့လဲ။ဘုရားကဒီလိုကြံခြေပတ်သွားတယ်နော်။တတိပဌံကလွဲပြီးတော့တတိပဌံပြည့်စုံတာလွဲပြီးမခုနည်းမှာရနိုင်တာတစ်ခုမှမရှိပါဘူးတဲ့။ဘုရားကဒီလိုပြောသွားတယ်နော်။အဲဒါကြောင့်တတိပဌံဆိုတာဘာစကားလေးကနည်းနည်းနားလည်ထားဖို့လိုနေတယ်။ဒီတော့ဘုရားရှင်ဒီအာနာပါနကိုအချင်းခံပြီးတော့ယုတ်နန္ဒမသင်္ခါရတရားတွေကိုသိသိပြီးတော့သက်သာဝလာကလေးတည်းအတွက်မှသိသိပြီးတော့ယုတ်နန္ဒမပရမတ္တအတ္တမှန်ရင်တခုမှမခံဘူးအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်းပြီးတော့ရှုပါတယ်။နောက်ဆုံးသဗ္ဗညတဉာဏ်ကိုပန်းဝင်တဲ့အချိန်မှာတော့ကြောင်းကျိုးဆက်ပရိစ္ဆသမုပ္ပါဒ်သဘောတရားနော်။ပရိစ္ဆသမုပ္ပါဒ်ပထမနည်းအဖြစ်ပရိစ္ဆသမုပ္ပါဒ်အင်္ဂါရတစ်ချက်နဲ့တစ်ဆက်နဲ့ချက်ကိုသက်သာဝလာကလေးတည်းအတွက်မှတစ်ဆက်နှစ်ပုံပုံပြီးတော့ဝိပဿနာဘာဝနာကမ္မထာရှုတယ်မဟာဝိရဝိပဒဉာဏ်၏ဖြင့်သဗ္ဗညတဉာဏ်ကိုထိုက်အောင်ထင်ပေါ်သိမြင်တော်မူခြင်းဖြစ်ပါれနော်ဒါကြောင့်ဒီနေရာမှာနံပါတ်1တတိပဒံပြည့်စုံဘိုင်းမှာဘုရားရှင်ဒီပါဟောလေအနာပါနပပအနာပါနဘိုင်းနံပါတ်2ကသတုအရိယပထပပအရိယပထဘိုင်းနော်နံပါတ်3ကတော့သတုတံပဇိညတံပဇိ4ပါးဘိုင်းအဲ့ဒီအပိုင်းတွေကိုအလေးစိတ်ဦးစီးဟောပြီးပြီနော်နံပါတ်4ကတော့ဒွဋ္ဌိန္တကာရတဲ့32ကုဋ္ဌာတကိုတတိကုလမနတိကာရလမ်းကနေရှုပတ်ပြီးတော့အရတ္တဘုဘောရောက်အောင်ရှုပတ်ပုံစနစ်ဟောတယ်နော်နံပါတ်5ကတော့သတုဓာတုဝဝဋ္ဌာနဓကမထံပဲအကျဉ်းကြီးနော်ဓကမထံသတုဓာတုဝဝဋ္ဌာနဓာတိလေးပါးကိုပိုင်းခြားမှတ်သားပြီးတော့ရှုပတ်သုံးတတ်တဲ့သက္ကမထံအကျဉ်းလေးနံပါတ်6ကြတော့နဝတိဝတိတာအဲ့ဒီမှာတော့ကိုယ်ကသုံးတန်တင်းကြိုင်းနဲ့ပတ်သက်ပြီးဟောထားတဲ့အတုပဘာဝနာ6မျိုးနော်ဝိနက5ခုရဲ့ဒီ6မျိုးရဲ့ပေါင်းလိုက်တော့4ခုရှိသွားတယ်နော်အဲ့ဒီ4ခုမှာနောက်ပိုင်းဘုရားရှင်ကဝေဒနာနုပသနာ15ခုမြောက်သိတ္တနုပသနာ16ခုမြောက်ဟောပြီးတဲ့အခါမှာဓမ္မနုပါဒဘင်းရောက်တော့ဘုရားရှင်ကထပ်ပြီးတော့ဘလောက်ဟောလိုက်လဲ။နိဗ္ဗာန်ပရိက္ခနိဗ္ဗာန်ကိုသိကြည့်ပြီးဝိပဿနာရှုဖို့ဟောတယ်။ခန္ဓာပရိက္ခခန္ဓာ၅ပါးသိကြည့်ပြီးတော့ဝိပဿနာရှုဖို့ဟောတယ်။ आयरना ब्रिजा आयरना सनपानी भी बदना बावना गमदन सी जा बोंगो हर बोलेंगा ब्रिजा बोलें खनपानी भी बदना बावना गमदन सी जा बोंगो हर लेजा ब्रिजा लेजा लेबा नी भी बदना बावना गमदन सी जा बोंगो मैं तो क्या हरे कोनेगा सायनुपादना दिली ब्रह्म भाई भागा सलीम्यो सीधानुपादना का दंजो सीधानुपादना का दंजो बोले तो सिखाऊंगे धर्मानुपादना भाई भागा निवरणा भाई खन्ना भाई आयरना भाई भोजन भाई दिशा भाई तो फिर अभाई ना को बोले तो नशे ने दंजो अरे नशा दंजो का कमेटानी थी आलो अरे होगा सायों नहीं ले कमेटानी बच्चे सीधु अनाबना दो देना गारो नवा दीवा दीगा दी एक आधा दा अबना कमेठाना नहीं होंगी हो ऐ नशे जमियो तो कमेठाने माँ अनाबना कमेठाने दो देना गारा लो खोसु अरे दो दिन को ठंडा को बड़ी गुला ये शाशा सो फो अली ने चलो देने बड़ी गुला मिले दीगा रा कमेठाने नवा दीवा दो ठीका लो खोसु अरे दो दिन दिन ने सेसा भी हो जारे अलुवा भावना गोमियो ये बोले तो बलाव सी मिले सद्यमियो अरे सदम योग कमठानी दी एक आधा दा अपना कमठाना नहीं होंगी सदम योग का अपना कमठान जानेगा क्या हो रहा दीरो उसे लो चिंता जी बो नो आने बना कमठान को भैया की नहीं बैलंगा हो ले लो मैं जाना ममा दा यानी का लंगा नहीं दीरो आने बना बाबा को हो लिया ममा दा यानी का लंगा नहीं जंबा ओ आने बना शिवा में शिव बीरा मा हुई बगना गुबंग को क्या का हो जानेंगा हो जाए दिया तो कुछ डंग में ठंड लग गई शुगर को यो लोग फॉलो इधर बंदन लोए मरा मरा हुआ यानी डंग में ठंड जाने से नहीं डंग में ठंड महोगु ना ठगा अच्छी जानती है हमें अच्छे की रहती है ना तो ना देखो दिया बना का महाली वाधिरा बना नवा दिवाधी का आदि नवा लू बादना हो देना हो डाली आहा दिया नहीं देखो सांगा मुरे महादीवा मधे यहाँ ना गुरु में जी का रोड लोग जानते हैं ने सच्चा भी होता है अभी बाबा भगवान को मेरे को क्या चीनी अब ना जब मैं तन जाने का नहीं होने की मह आदि ने वालू बात ना लो खोस अरे मेरी खाना इंद्र बा खाना इंद्र ये अब ये को ये आंशु बा दो ना को यहाँ अब ये ता ये भी क्या होने रे जंबा आंशु को हो रहा मह महादीवा मधे अयोध्या का ले अच्छा रहेगा लखन यारा अजंग सी बात जाओ ले ဘုရားရဲ့ဒီမျိုးမျိုးဒီဇံပေါင်းအောင်အတုပဘာဝနာကမ္မဋ္ဌာန်းစီးနေဆိုတာကဘိဒ္ဓအလောင်းကောင်ပေါ့ဘိဒ္ဓအလောင်းကောင်ရဲ့ယဉ်ကျေးဆက်ဆုပ်ပဲအတုပအချင်းရာပတိကုလအချင်းရာကိုအာယုံယူပြီးတော့ပရမဇန်တမတိဆိုင်အောင်ရှိရတယ်အင်းသက်တာပြန်ရှိနေဖို့မလိုဘူးသို့သော်ဒီမဟာသတိပရဏအတုတ္တမှာဘုရားရှင်ကဘိဒ္ဓအလောင်းကောင်တစ်ခုကိုတွေ့ပြီးတဲ့အချင်းခံမှာဘာလို့ရမလဲသောဣမမေဝကညာဥပါဒဟရတိအယံဘိခောကယောယောဓမ္မောယံဘာဝိအေဟောအနတိတောတိမိဒ္ဓအလောင်းကောင်ရဲ့အတုပအခြင်းအားမှာဘာဝနာစိတ်ကညီဝဆောင်တက်ပြီးထားနေတဲ့ယောဂီသူတော်ကောင်းသူမိမိရဲ့အိဇ္ဇတကိုတဖန်ပြန်လှည့်ပြီးတော့ငါရဲ့ခန္ဓာကိုယ်ဟာလေဒီဟွန်းတော်မဤကဲ့သို့ဒေခြင်းသဘောတရားရှိလေဒီဟွန်းဘာဝီဤကဲ့သို့ဒေခြင်းသဘောတရားမထုဧကံဖြစ်သေးလိမ့်မယ်ဧဟောအနတိတောဤကဲ့သို့သောဒေခြင်းသဘောတရားကိုမကျော်တော့မလွန်မြောက်နိုင်ဘူးလို့ဉာဏ်နဲ့ကတ်ဆောင်ပြီးရှိဖို့ရအတွက်ဘုရားရှင်ကအရှင်းကြားတယ်မိဒ္ဓတတ္တရှိုံနေပြန်ကြသည်မဟုတ်အစ္ဆဒ္ဒကိုပဲပြန်ရှိဖို့ပြန်ကြနေတဲ့အတွက်အစ္ဆဒ္ဒဗိဒ္ဓနဋ္ဌာနတို့နဲ့ပါဠိနဝလို့ခေါ်တဲ့အဖြစ်ကိုမြင်အောင်ရှိဖို့ပြန်ရှင်ပြန်ကြတော်မူခြင်းဖြစ်တယ်။ဇာယအောင်ရှိဖို့ပြန်ကြနေခြင်းမဟုတ်ဘူး။ဒါကြောင့်အစ္ဆဒ္ဒအလောင်းကောင်ကိုအာရုံယူပြီးရှိလို့ဉာဏ်တည်းလို့မှမရနိုင်ဘူး။အစ္ဆဒ္ဒကိုလည်းရှိဖို့ဒီပရိပရံကျင့်တယ်နဲ့မှဘုရားကခေါ်နေတယ်။ဒါကြောင့်ဒီဟောခွင့်ဒီဇာဏ်ကခေါ်ပြီးမဟုတ်အာဒီနဝလို့ခေါ်တဲ့မိမိခန္ဓာအင်ဒရဘခန္ဓာအင်တို့ရဲ့အကြည့်ကိုမြင်အောင်ခေါ်နေတာပါလို့ဒီကဘာဏကဒီကနိဒေကိုဆောင်းတော်မူတဲ့မဟာတိဝရဟန္တာမထေရကြီးကတော့ဒီလိုပဲတင်ပြတယ်ဆိုပြီးအထက်ကတော့မှတ်တမ်းတင်ထားတယ်။သူရဲ့အယူဆကိုလည်းပဲလို့မရနိုင်လို့သို့တော့ရှင်းရှင်းအထက်ကကများကလည်းအပ္ပနာကမ္မဋ္ဌာန်းအဖြစ်ဟောထားတယ်လို့ဘာကြောင့်ဖွင့်နေရတယ်လို့မင်းရင်လဲဗိဓအလောင်းကောင်ဒီအပ္ပနာဇန်ဆိုင်အောင်ရှုရင်လည်းရှုလို့ရတဲ့ဉာဏ်လေဒါကြောင့်နှစ်ခုလုံးဒီအမှန်ကြီးပဲအမှန်ကြီးပဲတော့ပြီးမပယ်လိုက်နော်ကဲနောက်တစ်ခုတတ္တမတ္တမတိနာတွေးရောအပ္ပနာကမ္မဌာနာနိဒေတာနိဥပ္ပဇရကမ္မဌာနာနိဒါကြောင့်ဒီမဟာတိဝမထေရအလိုအပ်ဖြင့်ပြောမယ်ဆိုလို့ရှိရင်နော် အပနာကမထံကအာနာပါနာကမထံနဲ့ပတိကုလမနတိကာရလို့ခေါ်ဆိုအပ်တဲ့32ခုဓာတ်တွေကိုရွေးချယ်ဆက်စုပ်ဖို့အနေနဲ့ရှိတဲ့ကမထံ2မျိုးဒီတာနဲ့အပနာကမထံဇန်နံကဘုရားခေါ်တယ်။ဉာဏ်နေတဲ့ကမထံအလုံးကြီးဥပ္ပစာရကမထာနာအဲ့ဒါတတိရှိဖို့လိုတယ်။ဥပ္ပစာရကမထာနာဆိုတာကဘာပြောတာလဲ။ဥပ္ပစာရတမာတိဆိုင်အောင်တမာတိထူထောင်ရမယ်ကမထံကြီးလို့ဒီလိုဆိုလိုတာနော်။ဣန္ဒနေတိတုသဗ္ဗေတ္တအဘိနိဝေသဆာယတိနဆာယတိတိအာလုံးမှာပဲအဘိနိဝေသဖြစ်ကြလားမဖြစ်ဘူးလားတဲ့နော်အဘိနိဝေသဆိုတာကဘာလဲလို့မေးတော့အဘိနိဝေသတိဝိပဿနာဘိနိဝေသသောဘာနာသမ္မတနိယဓမ္မေပရိဂဟောဟောအတိကဆရာတော်ကဖွင့်တယ်အဘိနိဝေသအဘိနိဝေသဆိုတာဘာပြောတာလဲလို့မေးတော့ဝိပဿနာဘိနိဝေသကိုပြောတာပါတဲ့ဝိပဿနာဘိနိဝေသဆိုတာကဘာလဲလို့မေးတော့သောဘာနာသမ္မတနိယဓမ္မေပရိဂဟောအနိစ္စဒုက္ခအနတ္တလက္ခဏာယသုံးဓာတ်တည်းမြှူပါသုံးဓာတ်ရမယ်ဝိပဿနာဉာဏ်အရှုကအာယုံပြတဲ့ကိုသိသိချင်းကိုဝိပဿနာဘိညိဝေဒလို့ခေါ်ရပါတဲ့ယုတ်ဒိဏ္ဍိသိသိတယ်အကြောင်းတရားအကျိုးတရားတွေသိသိတယ်အဲ့ဒီလိုသိသိနေတဲ့လုပ်ငန်းကိုအဘိညိဝေဒလို့ခေါ်တယ်အဲ့ဒီအဘိညိဝေဒဒီကမ္မထ22မျိုးလုံးမှာအကုန်လုံးဖြစ်ပါသလားတဲ့ဣရိယပတ္တသမဇိညာနိဝရဏဘုရင်တိတို့ဒီအဘိညိဝေဒအနဇာယတိတေသေသူဇာယတိဟောအရိယာပဒဘိုင်းမမဇင်ဘိုင်းနိဝရဏဘိုင်းဘုဇင်ဘိုင်းဒီမှာဝိပဿနာဘိနိဝေဒအကောင်းဆုံးစပြီးခြေလုံးသွင်းလို့မရဘူးနော်တခြားမှာတော့ဖြစ်တယ်နော်တခြားကမ္မထာန်ဒီမှာတော့စပြီးဖြစ်တယ်နော်မဟာဒီဝါဒေရောပဏ္ဏဟာဣတိသုတိအဘိနိဝေဒဇာယတိအေမီအဋ္ဌိနုကောမေသတ္တရောဣရိယပဒဥဒ္ဓဟုနတ္တိအဋ္ဌိနုကောမေသတုတမဇ္ဇညာဥဒ္ဓဟုနတ္တိအဋ္ဌိနုကောမေသင်္ခာနိဗ္ဗာန်ဥဒ္ဓဟုနတ္တိအဋ္ဌိနုကောမေသတ္တပဇ္ဇညာဥဒ္ဓဟုနတ္တိတိဧဝံပရိက္ခဏာတိသတ္တမတ္တပဒအဘိနိဝေသောဇာယတိတိမဟာတိဝမထေရကြီးကတော့ဖြစ်တယ်လို့ပြောတယ်မဖြစ်ဘူးဆိုတာကဘာဘာကိုကြီးနေကြလဲအဲဒီမဖြစ်ဘူးဆိုတဲ့အပိုင်းလေးနဲ့နည်းနည်းနားလည်အောင်တော့ပြောဖို့လိုတယ်နော်ဧတာတိအပတိသေးနတရုပါဒနာဓမ္မဝိယအရိယပဋ္ဌာတိအပတိသေးနတရဝဋ္ဌာရူပဓမ္မပရိစ္ဆန္တိဟောနိဝရဏာတိမုခိနသတ္တနမြုဒ္ဒတန်တိပြဓမ္မတိအဓိပ္ပာယိနမဟာတိဝထေရောအရိယပဋ္ဌာတိတုပိအဘိနိဝေသောဇာယတိတိအာဟာဒါကဖြစ်တဲ့ဘက်ကပြောနော်မဖြစ်တဲ့ဘက်ကကြတော့ဣရိယပဋ္ဌာအလောကိတတယောသရူပဓမ္မနာအဝဋ္ဌဝိသေတမတ္တယနာသမန္တနုပကဝိညာတိအာရယဝိယမဖြစ်ဘူးလို့ပြောတာကအရိယာပုဒ်လက်ကလေးတစ်ချောင်းကိုယ်ကြီးဆန်းကြည့်ပါနော်ရုပ်အချက်ကိုရုပ်အတုကိုရှုနေတဲ့ယောဂီနဲ့နားနေလိမ့်မယ်ကိုယ်ကြီးဆန်းကြည့်လိုက်ရင်လက်ကလေးတစ်ချောင်းအတိမနောဘဝင်မနောအတိတက်ကလေးသိက်ကကိုယ်ကြီးဆန်းကြည့်တဲ့သိက်ကရုပ်ကလေးတွေအမုံလေးတွေဒီလိုအနှံ့ပြဖြစ်ကိုယ်ကြီးဆန်းကြည့်တဲ့လက်ကလေးအတိလိုက်ကြည့်လိုက်ပါလိုက်ကြည့်လိုက်ပြီဆိုလို့ရှိရင်အဲ့ဒီယောဂလအမုံလေးတွေကိုဓာတ်ခွဲကြည့်လိုက်တော့သဘောတရားရှိခုရှိမယ်ပဉ္စဝီအာဘောတိဇောဝါယောအရှင်အနတ်အရတဩဇာဆိုပြီးမကြည့်တဲ့ယုတ်ကလဖြစ်တဲ့စိတ်ကြောင့်ဖြစ်တဲ့ရှိခု။အဲဒီအရှင်မြတ်တဲ့မှာလက်ညှိုးလေးအထိလိုက်ကြည့်လိုက်တော့ကိုယ်နေဆက်နေတဲ့လက်ညှိုးလေးမှာကိုယ်တဲ့အမှုရာဆက်နေတဲ့အမှုအရာလေးတစ်ခုရှိတယ်။အဲဒီအမှုအရာလေးဒီဘာလဲလို့မေးတော့ရိယာပဒအလောကိတတယောသာရူပဓမ္မနာအဝဋ္ဌဝိသေသမတ္တယနာတမ္မတုံမူကဝိညာတိအာရယောဝိယာယုတ်ညာတို့ရဲ့အဝဋ္ဌအဝိသေသအမတ္တတရားအခိုက်အတန့်သဘောလေးဖြစ်တာဖြစ်တယ်။တကယ်ပရမယုတ်အစစ်မဟုတ်ဘူး။ပရမယုတ်အစစ်ကိုပြီးတွေ့ပြီးဖြစ်ပေါ်လာနေတဲ့အမှုရာအခိုက်အတန့်အပြင်ဖြစ်ပေါ်လာတဲ့အမှုရာသဘောလေးပဲ။မကွေးမဆံမနေလိုက်ရင်ဒီလက်ညှိုးလေးတစ်ချောင်းမကွေးမဆံမနေလိုက်ရင်ကိုယ်ရဆိုင်တဲ့သဘောလေးရှိသေးလား။မရှိတော့ဘူး။ကာယဝိညာဉ်ကြောက်သွားတယ်။အဲဒီရှင်ညှိုးတဲ့ယုတ်ကတော့ဝေဒီဖြစ်စဉ်မကွေးဒီဖြစ်စဉ်ဆက်နေဖြစ်စဉ်မဆက်နေဖြစ်စဉ်ရှင်ညှိုးတဲ့ယုတ်ကတော့ဒီလက်ညှိုးအထိအမြဲတမ်းဖြစ်မနေဘူးလားဖြစ်နေတယ်ကိုယ်ရဲ့အမှုရန်ဆက်တဲ့အမှုရာလေးကကိုယ်ရဲ့အခါဆက်တဲ့အခါမှာအခိုက်အတန့်အပြင်ပေါ်လာတဲ့သဘာဝဖြစ်တဲ့အတွက်တို့သည်အနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်တင်ပြီးတော့ဝိပဿနာရှုကောင်းတဲ့တရားမဟုတ်ဘူးမဟုတ်ခြင်းကတို့ကဝိပဿနာဘာဝနာကမ္မဋ္ဌာန်းစီးပြန့်ဖို့ရန်အတွက်စပြီးနှလုံးမသွင်းကောင်းမှုလို့ပြောတာသဘောပေါက်ပါလားတို့ကသွားတဲ့အခါမှာဝိပဿနာမရှုကောင်းဘူးဒါပြောနေတာမဟုတ်ဘူးနော်ဒါရဝိညာဉ်လို့ခေါ်တယ်ဂုံမူညာဝဇိဝိညာဉ်လို့ခေါ်တယ်နှုတ်မူညာဒီအမူညာလေးတွေကဒါပြောနေတာနော်တဲ့တဲ့ကြည့်တယ်စောင့်ကြည့်တယ်ဆိုတာလည်းတဲ့တဲ့ကြည့်လိုက်တဲ့အမူညာလေးစောင့်ကြည့်တဲ့အမူညာလေးတဲ့တဲ့ကြည့်တယ်စောင့်ကြည့်တဲ့အချိန်ကမှဖြစ်ပေါ်တဲ့ယုံနာလေးကဝိပဿနာမရှိဘဲမှုပြောတာမဟုတ်ဘူးအမူညာလေးကဒါပြောနေတာဒါကြောင့်အဲ့ဒီအရိယာပဋ္ဌာရော ဗာမဇင်ဘိုင်းတော်ဆိုတာကအမူယာလေးညတာဖြစ်တယ်နော်ယုတ်တရားတွေအမူယာညတာဖြစ်တယ်နိဗ္ဗာန်ဘုဇင်ကအာတိဒေါနပရိစ္ဆေတကနိဗ္ဗာန်တရားဘုဇင်တရားတွေဆိုတာကတော့စစချင်းမသိသိဆုံးတဲ့တရားဖြစ်လို့ပြောတာပါနောက်ပိုင်းကျတော့သိသိလို့ရတယ်ဘာဖြစ်လို့မသိသိကောင်းတယ်လို့ပြောတော့စအထုတ်ချင်းအထုတ်ချင်းယောဂီပုဂ္ဂိုလ်ကဒီနိဗ္ဗာန်တရားတွေကိုတော့သူရှုပြီးပုံစံမှန်ပရမတ်ဆိုင်အောင်ဘယ်လိုမှမသိနိုင်ဘူးနိဗ္ဗာန်ရှိခြင်းတမာတိတခုထူအောင်ရမယ်တမာတိတခုပြင်ရုပ်ကိုရှုရမယ်ရုပ်ရှုပြီးမှဒီနိဗ္ဗာန်တရားတွေကိုဆက်ရှုရှုလို့ရမယ်ဘုဇဉ်တရားတွေလည်းထုံကြီး၎င်းပဲဒါကြောင့်စထိုင်ထိုင်ချင်းဒီနိဗ္ဗာန်တွေဘုဇဉ်တွေကိုတော့တရားနှလုံးသွင်းလို့မဖြစ်နိုင်တဲ့အတွက်စအထုတ်ကြမှာဒီဘုဇဉ်ဘိုင်းတို့နိဗ္ဗာန်ဘိုင်းတို့အရိယဘတ်တဘိုင်းတို့သံဃာဘိုင်းတို့မှစပြီးတော့ဝိပဿနာမရှုပါနဲ့လို့ပြောတာဒါကြောင့်အရိယမထဘိုင်းဆိုတာကယုတ်တရားတို့ရဲ့အမှုညာအထုဓမ္မစေဘိုင်းဆိုတာကယုတ်တရားတို့ရဲ့အမှုညာအထုဖြစ်ချင်းကြောင့်သူရောက်ပြီတော်ကောင်းကဒီအရိယမထရှုခွင့်ဓမ္မစေရှုခွင့်ကိုရှုခြင်းနဲ့ဆိုရင်ရှင်းဥစ္စာဘာကိုကြိုရှုရမလဲယုတ်တရားရှုဖို့လိုတယ်ဟုတ်ကလားယုတ်တရားကိုရှုဖို့လိုတယ်ဆိုတော့ယုတ်တရားကိုရှုခွင့်နဲ့ပတ်သက်လို့ဘုရားရှင်ဒီဓဂမထအကျင့်ကြီးဓဂမထအကျယ်ကြီးဆိုပြီးနိမိတ်တာဟောတတ်ဒါကြောင့်ယုံတရားတွေကိုရှိတော်မဲ့ယောဂီတရားကောင်းတွေဓဂမထအကျဉ်းကြီးကအကျဉ်းကြီးနဲ့ဆက်ရှိအကျဉ်းကြီးကအကျဉ်းကြီးနဲ့ဆက်ရှိအဲဒီလိုယုံတရားတွေကိုရှုပြီးမှဒီအရိယာပဋ္ဌာန်နဲ့သံသေညာကိုဆက်ပြီးရှုလို့ရမယ်ဒါကြောင့်ဒီဌာနမှာကတော့တွားရင်လည်းဓလေးပါးဆက်ရှုဖို့ရရင်လည်းဓလေးပါးအိတ်နဲ့ဓလေးပါးဆက်ပြီးဖြစ်ပထမဓလေးပါးကိုပြီးတဲ့ပြီးတော့အရှင်ခိုင်းတယ်နောက်ပိုင်းယုတ်တိနန္ဒီသိသိတဲ့အခါကျတော့မှဒီအိယာပတ္တအရှိခွေတံပဇိညာအရှိခွေဒီကိုအပြည့်ဆုံးပြန်ပြီးတော့သင်ပေးရပါတယ်နော်ကဲကောင်းပြီမဟာနိဝမထေရှိဘက်ကလည်းဖြစ်တယ်လို့ပြောပြန်တယ်နော်ဖြစ်တယ်လို့ပြောတာကဘာလဲလို့မေးတော့ဒေသာတိအပ္ပဒေသေနဒရုပါရဏဓမ္မဝိယအိယာပတ္ထာတိအပ္ပဒေသေနဒရဝဋ္ဌာရူပဓမ္မပရိက္ခေသံတိအိယာပတ္ထာအိယာဘုတ်ကိုင်းတဲ့အမှုဉာဏ်